Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2020ပြည့်နှစ်ဖေဖော်ဝါရီလ29ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925.32 နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညဘက်သတင်းတွေကိုတော့ကိုရရန်နိုင်နဲ့ကျမအနင်္ဂလာတို့ပြောပြမှာပါ။ကိုရိုနာဗိုင်းရပ်စ်ဟာတောက်ကြနေမှာတော့နောက်ထပ်ခုနှစ်နိုင်ငံကိုထပ်ပြီးကူးစက်တဲ့အတွက်ယောဂါကူးစက်ပြန့်ပွားမှုအနေနဲ့ကိုအထူးဆိုးရွားတဲ့အဆင့်အဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းကသတ်မှတ်လိုက်ပါတယ်။၁၉နှစ်နေပါကြာဖြစ်ခဲ့တဲ့အာဖဂန်စစ်ပွဲအဆုံးသတ်ရေးအမေရိကန်နဲ့အာဖဂန်နစ္စတန်ကတာလီဘန်ကိုယ်စားလှယ်တို့ကြားပြည်ညာရေးတဘောသူစားချုပ်ကိုကာတာနိုင်ငံမှာဒီကနေ့လက်မှတ်ရေးထိုးလိုက်ပါပြီ။တခါနိုဝင်ဘာမှာကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲအတွက်တောင်ကယ်ရိုလိုင်းနာပြည်နယ်ပနမရွေးကောက်ပွဲတွေကိုတော့ဒီကနေ့ကျင်းပနေပါတယ်။ဒီလိုသတင်းတွေကြားမှာပါမဆုံမော
။ဟုတ်ကဲ့ပါနန်းလောင်ရေစနေညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့ဒီကနေ့စနေနေ့မနက်အစောပိုင်းမှာပဲရခိုင်ပြည်နယ်မြောက်ဦးမြို့နယ်နဲ့မင်းပြားမြို့နယ်ကြားမှာရှိတဲ့ကျေးရွာတရွာပေါ်ကိုလက်နက်ကြီးကြီးကျလို့အ ਨੇ စုံလူ၄ဦးသေဆုံးပြီးတော့ရွာသားတချို့ထိခိုက်ဒဏ်ရာအပြင်းထန်ရခဲ့ပါတယ်။နေအိမ်တွေလည်းမိလောင်ပျက်စီးသွားတယ်လို့သိရပါတယ်
။ဒီမင်းပြားနဲ့ဒီမြောက်ဦးကြားပေါ့လေအဲ့ဒီမှာဒီဘူးတလုံးမူချင်းရွာကိုမြန်မာစစ်တပ်ဘက်ကဒီရန်သား
ရခိုင်တိုင်းရင်းသားလက်နက်ကင်တက်ပြောခွင့်ရခိုင်ဒုက္ခပြောသွားတာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ပိုင်းမှာလည်းစနေညတိုင်းအပတ်စဉ်ထုတ်လွှင့်ပေးနေကြမြန်မာနိုင်ငံတိုင်းရင်းဒေသကစိတ်ဝင်စားစရာဖြစ်ပျက်တွေကိုတင်ဆက်ပေးနေတဲ့ဒုအသက်အစီအစဉ်နဲ့အတူစနေညဒဲလေးလိုက်မှာတော့2008ဖွဲ့စည်းပုံပြင်ဆင်ရေးပြည်ထောင်စုလွတ်တော်တွင်မှာလွတ်တော်ကိုယ်စားလှယ်တွေအကျိတ်နဲ့ဆွေးနွေးနေကြတဲ့အကြောင်းကိုအမြင်သုံးသပ်ချက်တွေဆွေးနွေးကြဖို့ရှိတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
ကိုရိုနာဗိုင်းရပ်စ်ဟာတောက်ကြနေမှာတော့နောက်ထပ်ခုနှစ်နိုင်ငံကိုထပ်ပြီးတော့ကူးစက်လာတဲ့အတွက်ယောဂါကူးစက်ပြန့်ပွားမှုအနေနဲ့ကိုအထူးဆိုးရွားတဲ့အမြင့်ဆုံးအဆင့်အဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းကသတ်မှတ်လိုက်ပါတယ်။မက္ကဆီကိုနိုင်ဂျီးရီးယားနယူးဇီလန်လစ်သွေးနီးယားဘီလာရုစ်အဇာဘိုင်ဂျန်နဲ့အိုက်စ်လန်တို့မှာကိုရိုနာလုံနာသစ်တွေ့ရှိကြောင်းတောက်ကြနေမှာသတင်းထုတ်ပြန်ခဲ့တဲ့အတွက်အခုဆိုရင်ယောဂါကူးစက်ပြန့်နှံ့နေတဲ့နိုင်ငံပေါင်း60နီးပါးရှိသွားပါပြီ။အမေရိကန်ပြည်ထောင်စုမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့ယူဆတဲ့၄ဦးမြောက်လုံနာကိုတွေ့ရှိခဲ့ပါတယ်။အဲ့ဒီလုံနာဟာကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ COVID-19 ယောဂါစတင်ပြန့်နှံ့ရာတရုတ်နိုင်ငံကိုလည်းခီးထွက်ခဲ့သူမဟုတ်လို့ယောဂါကူးစက်ခံရသူတွေနဲ့အနီးကပ်ထိတွေ့ဆက်ဆံခဲ့သူမျိုးလည်းမဟုတ်ပါဘူး။အခုနောက်ဆုံးတွေ့တဲ့လုံနာကတော့ Washington ပြည်နယ်ကဖြစ်ပြီးတော့သွေးဆစ်အဖြစ်ကိုစောင့်နေတယ်လို့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ Oregon ပြည်နယ်မှာလည်းတနင်္လာလုနာတူတွေ့ရှိထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ Coronavirus ဆေးစစ်ချက်အဖြစ်ကိုအမေရိကန်ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကအတိမပြုတ်သေးတဲ့ကာလမှာတော့တန်တရာလုနာအဖြစ်သတ်မှတ်ထားတာပါ။ Coronavirus တစ်ကမ္ဘာလုံးကိုအခုလိုကူးစက်ပြန့်နှံ့နေတာကြောင့်ကမ္ဘာ stock share စီးကွက်တွေလည်းတချိန်ထိုးကျဆင်းနေပြီးတော့2008ခုနှစ်ကမ္ဘာကျန်းမာရေးငွေကြေးဆိုင်ရာကမ္ဘာငွေကြေးဆိုင်ရာအကြက်တဲနောက်ပိုင်းအနေအဆုံအဆင့်ကိုကျသွားတာလည်းဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစတင်တွေ့ရှိလာနေတဲ့အတွက်ခိုင်မာနေတဲ့အမေရိကန်စီးပွားရေးပေါ်ချိန်ညှောက်မှုတွေဖြစ်လာနေပြီးတော့ဒီဗိုင်းရပ်စ်ပိုးကူးစက်မှုကသမ္မတထရမ့်အစိုးရအတွက်လည်းနိုင်ငံရေးအရအကြီးမားဆုံးစိန်ခေါ်မှုတစ်ခုဖြစ်လာနေပါတယ်။ COVID-19 လို့ခေါ်တဲ့ Novel Coronavirus ကူးစက်မှုရဲ့ဖြစ်လာနိုင်တဲ့ဒီဆိုရင်ကြအခြေအနေကိုတော့သမ္မတထရမ့်ကတုတ်ကွေးဖျားယောဂါတစ်မျိုးလောက်သာဖြစ်ပြီးတော့တိတ်ပြီးတော့အရင်ပါတဲ့ပုံမျိုးပြောကြားလိုက်ပြီးအမေရိကန်မီဒီယာတွေနဲ့ဒီမိုကရက်တွေဟာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့နိုင်ငံရေးအရအမျက်ထုတ်နေတာဖြစ်တယ်ဆိုပြီးတော့တောင်ကယ်ရိုလိုင်းနာပြည်နယ်မှာပြုလုပ်တဲ့လူမှုတွေ့ဆုံမှုအတွင်းမှာပြောကြားလိုက်ပါတယ်။ဒါပေမဲ့ယင်းနီးမြုံနယ်သူတွေကတော့ဒါကိုလှည့်ကွက်တစ်ခုအနေနဲ့မသတ်မှတ်ထားပဲ2008ခုနှစ်ဗန္ဓာရေးအကျက်တဲကြီးဖြစ်ခြင်းကစပြီးတော့အမေရိကန်ရဲ့အစုရှယ်ယာဈေးကွက်ဟာလည်းမနေ့တောက်ကြနေ့ကတော့အဆိုးဆုံးအခြေအနေထိကိုကျဆင်းခဲ့ပါတယ်။အခုလိုကျဆင်းခဲ့ရတဲ့အဓိကအကြောင်းတစ်ခုကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကတစ်ကမ္ဘာလုံးမှာဖြစ်နေတာကြောင့်ဒီရက်ကြက်ရိုက်ခတ်မှုတွေကအမေရိကန်ကိုပါထိခိုက်လာမှာကိုစိုးရိမ်နေတာကြောင့်ဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့အပြေအဝပြင်ဆင်ထားပြီးတော့မီဒီယာတွေဟာလူတွေကိုစိတ်ချောက်ချောက်အောင်လုပ်နေပြီးတော့ CNN သတင်းဌာနဟာလည်းလူတွေကိုကြောက်အောင်လုပ်နေတယ်ဆိုပြီးတော့သမ္မတထရမ့်ကဝေဖန်လိုက်ပါတယ်ခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အတွက်အမေရိကန်လက်စ်ဗီဂတ်စ်မှာရှိလာတဲ့ကျင်းပမဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးဆွေးနွေးပွဲတွေကိုရှေ့ဆိုင်လိုက်ပြီးလို့အမေရိကန်အစိုးရအစိုးရအရာရှိတဦးနဲ့ဖိလစ်ပိုင်သံအမတ်တို့ကပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတည်းထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကျင်းပခဲ့တဲ့ထိပ်သီးအစည်းအဝေးပွဲကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုရိုင်းမသွားဘဲနဲ့အစိုးရကိုယ်စားလှယ်တယောက်ကိုရာဆီလုပ်ခဲ့ပြီးတဲ့နောက်အာဆီယံကောင်ဆောင်တွေကိုအမေရိကန်မှာအစည်းအဝေး ဝေးကျင်းပဖို့ဖိတ်ကြားခဲ့တာလည်းဖြစ်ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းကကိုရိုနာဗိုင်းရပ်စ်တိုက်ဖြစ်ရေးကြိုးပမ်းနေချိန်မှာအာဆီယံမိတ်ဖက်တွေနဲ့တိုင်ပင်ဆွေးနွေးပြီးမှအခုလိုဆုံးဖြတ်ချက်ချခဲ့တာဖြစ်တယ်လို့လည်းအမေရိကန်အစိုးရအစ်စ်မြင့်တာဝန်ရှိသူကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်ပေါ်မှုအခြေအနေအရကြောင့်အာဆီယံညီလာခံကိုရွှေ့ဆိုင်းကြောင်းအာဆီယံအဖွဲ့ဝင်နိုင်ငံကတာမတ်တွေကိုတမရအီမီရိုကတောက်ကြနေမှာအကြောင်းကြားခဲ့တယ်လို့လည်းအမေရိကန်ဆိုင်ရာဖိလစ်ပိုင်တာမတ်ဟူဇေးမန်နွယ်ရမရက်စ်ကပြောပါတယ်။မြန်မာနိုင်ငံအပါအဝင်အာဆီယံ၁၀နိုင်ငံကခေါင်းဆောင်တွေနဲ့ Las Vegas မြို့မှာမတ်လ၁၄ရက်နေ့ကျရင်တွေ့ဆုံဖို့မူလကစီစဉ်ထားတာလည်းဖြစ်ပါတယ်။
ကိုရိုနာရောဂါကူးစက်ပြန့်ပွားနေတာကတဖြည်းဖြည်းကြီးထွားလာနေတဲ့အနေနဲ့တစ်ခုဖြစ်ပေမဲ့လည်းအမေရိကန်နိုင်ငံရဲ့စီးပွားရေးကကောင်းမွန်တဲ့အနေအထားမှာရှိနေသေးဖြစ်ကြောင်းအမေရိကန်ဘူဘန်ဥက္ကဋ္ဌဂျရုံးပါဝါကပြောလိုက်ပါတယ်။တောက်တာနေကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာအမေရိကန်စီးပွားရေးရဲ့အခြေခံအရေးမြစ်တွေအလုံးခိုင်မာတောင်းတနေသေးဖြစ်တယ်လို့ပြောလိုက်သလိုကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးဘူဘန်အနေနဲ့အနီးကပ်စောင့်ကြည့်လေ့လာနေပြီးတော့အမေရိကန်တို့ရဲ့စီးပွားရေးကိုထောက်ကူပြုဖို့နီလန်အလုံးကိုတင့်တော်သလိုအသုံးပြုသွားမှာဖြစ်ကြောင်းဘူဘန်ဥက္ကဋ္ဌပါဝါကပြောပါတယ်။ဩဂရပါဝါရဲ့ပြောကြားချက်ဟာဘူဘန်အနေနဲ့အတိုးနှုံးလျှော့ချဖို့အကင်မှာချက်ပြလိုက်တာဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။မတ်လလယ်မှာကျင်းပမဲ့အစည်းအဝေးမှာအတိုးနှုံးလျှော့ချနိုင်တယ်လို့လည်းဆိုပါတယ်။အမေရိကန်ရဲ့ဘူဘန်ကအခုလိုကြေညာချက်ထုတ်ပြန်ချိန်မှာပဲကမ္ဘာတဝက်စတော့ခီယာဇင်းနှုန်းတွေကတော့တောက်ချနေမှာဆက်ပြီးတော့တချိန်တိုးကျဆင်းခဲ့ပါတယ်။ COVID-19 ကူးစက်ရောဂါဟာကမ္ဘာကုန်စည်ထောက်ပို့ရေးကွန်ရက်ကိုဖျို့ဖျဲဖြစ်စေတာကြောင့်စီးပွားရေးတိုးတက်မှုနှေးကွေးသွားမှာကိုစိုးရိမ်နေတဲ့ယင်းဤမြုံနံသူတွေကစတော့ခီယာတွေကတိုက်ကြရရောင်းချနေကြလို့အခုလိုစတော့ခီယာဈေးနှုန်းတွေကျဆင်းနေတာလည်းဖြစ်ပါတယ်ခင်ဗျာ။
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘာရဲ့စနေနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်တောင်ကယ်ရိုလိုင်းနာပြည်နယ်ပနမရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပါတယ်။သမ္မတကိုယ်စားလှယ်လောင်းတို့ရဲ့အရေးအကြီးဆုံးနေ့ဖြစ်တဲ့ Super Tuesday လို့ခေါ်တဲ့သမ္မတလောင်းရွေးချယ်ပွဲကတော့ March 1ရက်နေ့မှာပြည်နယ်၁၄ခုတပြိုင်တည်းကျင်းပမှာပါ။ကိုယ်စားလှယ်လောင်းတွေကြားရှိကပြည်နယ်တဲ့ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ကိုရှင်ပြိုင်နေဖို့ကိုယ်စားလှယ်လောင်းတွေနောက်ထပ်အခွင့်အရေးရကြအောင်ပါပါ။အထက်လွှတ်တော်အမတ် Bernie Sanders အနေနဲ့လာမယ့်ရွေးကောက်ပွဲမှာလက်ရှိသမ္မတ Donald Trump ကိုအနိုင်ရမလားဆိုတာတောင်ကယ်ရိုလိုင်းနာပြည်နယ်ကမဲဆန္ဒရှင်တွေစောင့်ကြည့်အကဲခံနေပါတယ်။ကနအူမဲဆွယ်ပွဲကာလတွေမှာလူကြိုက်အများဆုံးဖြစ်ခဲ့တဲ့သူသမ္မတဟောင်းဂျိုးဘိုင်ဒန်ကတော့ပါတီရင်းပနာမရွေးကောက်ပွဲ primary 3ခုနဲ့ caucus တွေမှာအရေးမလာခဲ့တဲ့အတွက်သူ့ရဲ့မဲဆွယ်ပွဲတွေ80%ရင်းတောင်ကယ်ရိုလိုင်းနာပြည်နယ်မှာအနိုင်ရဖို့တိတ်ကိုအရေးကြီးနေတာပါဂျိုးဘိုင်ဒန်ဟာရွေးကောက်ပွဲရမုံငွေအလုံးလောက်ရဖို့နဲ့ဒီမိုကရက်ပါတီဝင်တွေရဲ့ထောက်ခံမှုရဖို့အပြင်းထန်ကြိုးစားနေရတာလည်းဖြစ်ပါတယ်သမ္မတဟောင်းဘရက်အိုဘားမားနဲ့သူသမ္မတဟောင်းဘိုင်ဒန်တို့အာဖရိကန်ရွေးပွားအမေရိကန်တွေကရည်ရှိထောက်ခံထားကြတဲ့အတွက်လဲတောင်ကယ်ရိုလိုင်းနာပြည်နယ်ကဘိုင်ဒန်အတွက်တော့အမှားခံနိုင်ပြီလည်းဖြစ်ပါတယ်ဒီပနာမရွေးကောက်ပွဲမှာဆန်နာစကိုအရင်နှင်ခဲ့မယ်ဆိုရင်တော့မစ္စတာဘိုင်ဒန်အနေနဲ့ရွေးကောက်ပွဲရှင်ပြိုင်မှုကနေနှုတ်ထွက်သွားမယ်အခြေအနေမျိုးဖြစ်လာနိုင်ပါတယ
်အမေရိကန်ပြည်ထောင်စုနဲ့တာလီဘန်သဘုံဖွဲ့ချသမိုင်းဝင်ငြိမ်းချမ်းရေးသဘောတူစာချုပ်တရက်ကိုကာတာနိုင်ငံဒိုဟာမြို့မှာဒီကနေ့လက်မှတ်ရေးထိုးလိုက်ကြပါပြီအခုလိုအမေရိကန်နဲ့တာလီဘန်တို့ကြားငြိမ်းချမ်းရေးလက်မှတ်ရေးထိုးလိုက်တဲ့အတွက်ဆက်ရှိနေကြအာဖဂန်စစ်ပွဲကိုအဆုံးသတ်စေမှာဖြစ်ပြီးအမေရိကန်တပ်တွေကလည်းအာဖဂန်ကနေဖြည်းဖြည်းချင်းပြန်ရုပ်သိမ်းသွားနိုင်မှာဖြစ်ပါတယ်အမေရိကန်နေနဲ့လာမဲ့3လကနေ4လထက်မှာတပ်ဖွဲ့ဝင်အားကို13,000ကနေ 8,600 အထိ short ချသွားမှာဖြစ်ပြီးတော့ဂျန်နက်တပ်ဖွဲ့ဝင်အားလုံးကတော့14လအတွင်းမှာပြန်ရုပ်သိမ်းသွားမှာဖြစ်ပါတယ်အမေရိကန်တပ်တွေအာဖဂန်ကနေလုံးဝရုပ်သိမ်းမှုကိစ္စကတော့တာလီဘန်အနေနဲ့အကြမ်းဖက်ဝါဒမဖြစ်အောင်ဘလောက်ထိကာကွယ်သွားမလဲဆိုတဲ့အပေါ်မှာမူတည်မှာဖြစ်တယ်ဆိုပြီးတော့အမေရိကန်ဘက်ကပြောပါတယ်။အမေရိကန်ထူးကိုယ်စားဇာမာခါလီဇတ်နဲ့တာလီဘန်နိုင်ငံရေးခေါင်းဆောင်အဗ်ဒူခါနီဘရာဒါတို့ကအမေရိကန်နဲ့တာလီဘန်ငြိမ်းချမ်းရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပြီးတော့ဒီငြိမ်းချမ်းရေးလက်မှတ်ရေးထိုးတဲ့အခမ်းအနားကိုအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုလည်းတက်ရောက်ခဲ့ပါတယ်။အမေရိကန်နဲ့တာလီဘန်ကြားညီညာရေးသဘောတူစာချုပ်လက်မှတ်ရေးထိုးလိုက်တဲ့အပေါ်မှာနေတို့အဖွဲ့ရဲ့ထွေထွေတွေးမှုယန်စတိုတန်ဘတ်ကလည်းချူဆိုလိုက်ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်ကာကွယ်ဝင်ကြီးမတ်အက်စပါဟာအာဖဂန်နစ္စတန်နိုင်ငံကဝူးမြို့ကိုတွားရောက်ခဲ့ပြီးတော့အမေရိကန်နေနဲ့အာဖဂန်ဆူရနဲ့လုံခြုံရေးတပ်တွေကိုဆက်လက်အကူအညီပေးသွားမှာဖြစ်ကြောင်းကိုလည်းပြောကြားခဲ့ပါတယ်။အမေရိကန်နဲ့တာလီဘန်တို့ကြားမှာညီညာရေးသဘောတူညီမှုရလိုက်တဲ့အတွက်အမေရိကန်အနေနဲ့အာဖဂန်ဆူရကိုပြစ်ပယ်ထားသွားမှာမဟုတ်ပဲလိုအပ်တဲ့အကူအညီတွေကိုဆက်ပေးသွားမှာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ
။မလေးရှားဝန်ကြီးတုတ် မလေးရှားဝန်ကြီးချုပ်တဲ့အဖြစ်ပြည်ထရေးဝန်ကြီးဟောင်းမာယဒင်ယာစင်ကိုမလေးရှားပြည်ကဒီကနေ့ရွေးချယ်ခန္ဓာလိုက်ပါတယ်။ဘာသာသူပါတီဥက္ကဋ္ဌလည်းဖြစ်တဲ့မာယဒင်ကိုလွှတ်တော်အမအများစုကထောက်ခံနိုင်ခြင်းရှိတယ်ပါတယ်လို့လည်းပြည်ကပြောဆိုခဲ့တာပါ။ဝန်ကြီးချုပ်ဟောင်းမဟာတရားမိုဟာမက်ကသူ့ရာထူးဆက်ခံမဲ့သူအဖြစ်အန်ဝါအီဘရာဟင်ကိုယာထားခဲ့တာပါ။ဒါပေမဲ့လည်းအန်ဝါအီဘရာဟင်ကိုအာဏာလွှဲမပေးရအောင်လို့အစိုးရတစ်ဖွဲ့ဖို့ဝန်ကြီးချုပ်မဟာတရားရဲ့ပါတီနဲ့အတိုက်ခံဖွဲ့တွေကအဖွဲ့ဝင်တချို့ကြားဆွေးနွေးမှုတွေနောက်ပိုင်းမှာဝန်ကြီးချုပ်မဟာတရားရာထူးကနှုတ်ထွက်လိုက်တာပါ။အဲ့ဒီဆွေးနွေးမှုတွေကြောင့်ပဲဝန်ကြီးချုပ်မဟာတရားနဲ့အန်ဝါအီဘရာဟင်တို့ကြားမပြေမလည်ဖြစ်ခဲ့ကြပါတယ်။အချင်းပြတ်ချဆောင်မှုအရှုပ်တော်ပုံနဲ့ရင်ဆိုင်နေရတဲ့အရင်ဝန်ကြီးချုပ်နာဂျစ်ဘရာဇက်ဦးဆောင်ခဲ့တဲ့အာဏာရညွန်ပေါင်းအဖွဲ့ကိုဖယ်ရှားနိုင်ရေး2018ခုနှစ်မှာလက်ရှိဝန်ကြီးချုပ်မဟာတရားနဲ့အီဘရာဟင်တို့ကပူးပေါင်းခဲ့ကြတာလည်းဖြစ်ပါတယ်။အဲ့ဒီလိုပူးပေါင်းလိုက်ပြီးတော့နည်းနီးပါးအကြာမှာပဲဝန်ကြီးချုပ်တစ်ကိုဘုရင်ကရွေးချယ်လိုက်တာဖြစ်ပါတယ်။ဘုရင်ရဲ့ဒီဆုံးဖြတ်ချက်ကြောင့်မလေးရှားနိုင်ငံရဲ့အတွက်အပြောင်းအလဲတွေဖြစ်လာနိုင်တယ်ဆိုပြီးတော့လည်းသုံးသပ်မှုတွေရှိနေပါတယ်။နှစ်ပေါင်း60နီးပါးကြာအုပ်ချုပ်ခဲ့တဲ့အာဏာရပါတီဟောင်းဖြစ်တဲ့ညီညွတ်တော်မလေးရှားအမျိုးသားအစည်းအရုံး UMNO ကလည်းအစ္စလာမစ်ပါတီဖြစ်တဲ့ PSA နေတူပဲမိုင်ဒင်ကိုထောက်ခံထားပါတယ်မဟာတီယာနဲ့အန်ဝါတို့တဖန်ပြန်ပြီးတော့လက်တွဲဆောင်ရွက်သွားမယ်လို့စနေနေ့မှာပြောဆိုခဲ့ကြပေမဲ့လည်းအများစုထောက်ခံမှုရထားတဲ့အချက်ကြောင့်ပဲမာဒင်ကိုဝန်ကြီးချုပ်တဲ့အဖြစ်ရွေးချယ်ခဲ့ရတာဖြစ်တယ်လို့ဘုရင်နန်းတော်ကကြေညာချက်ထုတ်ပြန်ပါတယ်အသက်82နှစ်အရွယ်ယာစင်ကိုကတော့ဝန်ကြီးချုပ်တဲ့အဖြစ်မတ်စတာတရက်နေ့တင်းငွေနေ့မှာကျန်သစ္စာကြိမ်ဆိုမှာဖြစ်ပါတယ်
ကဘာတော်ဝန်ကနိုင်ငံ40ကျော်မှာကူးစက်ပြန့်နေတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကြောင့်ဒီတစ်ပတ်မှာကစားမဲ့စီးရီးဘောလုံးပွဲတချို့ကိုရွှေ့ဆိုင်းလိုက်ပါတယ်။အီတလီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နာမည်ကြီးယူဗန်တက်စ်နဲ့အင်တာမီလန်တို့ဖွဲ့ပါဝဲပွဲစဉ်၅ပွဲကိုရွှေ့ဆိုင်းလိုက်ဖို့ကိုအီတလီဘောလုံးဖွဲ့ချုပ်ကဒီကနေ့မနက်မှာပဲဆုံးဖြတ်လိုက်တာဖြစ်ပါတယ်။စောပိုင်းလုံးကတော့ဒီပွဲတွေကိုပရိသတ်မပါပဲကစားဖို့လှုပ်ထားပေမဲ့နောက်ဆုံးမှာပွဲစဉ်ကိုရွှေ့ဆိုင်းဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ပြောပါတယ်။ရွှေ့ဆိုင်းလိုက်တဲ့ပွဲတွေကတော့ Udinese နဲ့ Fiorentina, AC Milan နဲ့ Genoa, Parma နဲ့ Spa, Sassuolo နဲ့ Brescia ပွဲတွေဖြစ်ပါတယ်။ဒီပွဲစဉ်တွေအားလုံးကတော့မေလ13ရက်နေ့မှာကစားသွားမှာဖြစ်တယ်လို့လည်းဆိုပါတယ်။အခုလိုအမှတ်ပေးပွဲတွေကိုရွှေ့လိုက်တဲ့အတွက်မူလကမေလ13ရက်နေ့မှာကျင်းပဖို့လှုပ်ထားတဲ့ Italy ရှုံးထွက်ဖလား Final ကိုတော့မေလ20ရက်နေ့မှာကစားဖို့ရွှေ့ဆိုင်းလိုက်တယ်ဆိုပြီးတော့ Italy ဘောလုံးအဖွဲ့ချုပ်ကကြေညာလိုက်ပါတယ်ခင်ဗျာ။
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြောင်းပါရှင်။အခုအရင်ဆုံးစနေညအတွက်ထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ဒီကနေ့စနေနေ့မနက်အစောပိုင်းရခိုင်ပြည်နယ်မြောက်ဦးမြို့နယ်နဲ့မင်းပြားမြို့နယ်ကြားကကြေးရွာတစ်ရွာကိုလက်နက်ကြီးကြီးကျလို့အ ਨੇ ဆုံးလူ၄ဦးသေဆုံးပြီးရွာသားတချို့ထိခိုက်ဒဏ်ရာအပြင်းထန်ရခဲ့သလိုနေအိမ်တွေလည်းမိလောင်ပျက်စီးသွားတယ်လို့ရခိုင်ဒေသခံတွေကပြောပါရယ်။ဒီရက်ပိုင်းနေ့အတွင်းမှာချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တွင်တိုက်ပွဲတွေပိုပြီးတော့ပြင်းထန်လာသလိုစစ်ပေးရှစ်ရှောင်းဦးရေကလည်းတသိန်းတထောင်ကျော်အထိရှိလာနေပြီလို့ကုညီကယ်ဆယ်ပေးနေသူတွေကပြောပါရယ်။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်။ရခိုင်တိုင်းသားလက်နက်ကင်တက်အေအေနဲ့မြန်မာဆိုရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေစေအနေထားမှာတော့ဒီကနေ့ဖေဖော်ဝါရီလ29ရက်နေ့စနေနေ့မနက်ပိုင်းမှာရခိုင်ပြည်နယ်မြောက်ဦးမြို့နယ်နဲ့မင်းမြားမြို့နယ်ကြားတိုက်ပွဲဖြစ်ပွားပြီးတော့အ ਨੇ ဆုံးလူ၄ဦးသေဆုံးခဲ့ရပြီးတော့ရွာသားတချို့ထိခိုက်ဒဏ်ရာအပြင်းထန်ရခဲ့တယ်လို့နေအိမ်တချို့လည်းမီးလောင်ပျက်စီးသွားတယ်လို့ရခိုင်ဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်မင်းမြားနယ်မြောက်ဦးမြို့နယ်ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲနဲ့ပတ်သက်ပြီးအရက်သားထိခိုက်သေဆုံးမှုအခြေအနေကိုရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ပြောခွင့်ရခိုင်ဒုခက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်ဒီမင်းမြားနယ်ဒီမြောက်ဦးကြားပေါ့လေအဲ့ဒီမှာဒီဘူတလုံးမွတ်စလင်ရွာကိုမြန်မာစစ်တပ်ကဒီရန်တမ်းပြတဲ့လက်နေကြီးထီးပြီးတော့မှမွတ်စလင်၄ဦးတည်ပြီးတော့၅ဦးတန်ရရတာနောက်ဒီမြောင်းပွေရွာမှာလည်းပဲဒီဟိုအိမ်သုံးဆောင်မိလောင်သွားတယ်လို့သိရတယ်ဟိုနောက်ထပ်လည်းပဲဒီအရသာတွေဒီထိခိုက်တန်ရရတဲ့တဲ့င်းတွေတော့ဟိုဆက်တိုက်ဟိုကြားနေရတယ်ဗျာဒါမဲ့လို့အသေးစိတ်ကတော့လောလောဆယ်ကျွန်တော်ကြည့်ရောက်မလားသိ
ဟုတ်ကဲ့ဒါဒီနေ့မနေ့ဖြစ်တာပေါ့နော်ဥခိုင်ဒုခ
ဟုတ်ကဲ့ဒီနေ့မနေ့ဖြစ်တာဗျအဲ့ဒီမှာဒီမြန်မာစစ်တပ်ကနေပြီးတော့ဒီသူတို့ဘက်ကအထီးအကဲအကြဆုံးတွေများပြီဆိုလို့ရှိရင်အနီးနားကရွာတွေကိုဒါရန်တမ်းပြီးတော့ပြစ်တဲ့ဘက်ကမို့လို့ခုလိုမျိုးဒါရသားတွေထိခိုက်ဒေကျတန်ရရမှုတွေဖြစ်တာဗ
ျရခိုင်ပြည်နယ်မြောင်းမြို့နယ်တွေမှာဒီရပိုင်းတွေမှာတိုက်ပွဲတွေဇက်တိုက်ပြန့်ဖြစ်ပွားလာနေပြီးစစ်ဘေးစစ်ဆောင်ပြည်သူတွေပို့ပြီးတော့များလာတယ်လို့ရခိုင်စစ်ပြေးဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံး IEC ကအတွင်းမှကိုစောစောထွန်းကအခြေအနေကိုပြောပြပါဗျာ
ဒီမနေ့သတို့ကဖြစ်တာပါမနေ့6ရက်လောက်ကလေးကသာဖြစ်တာပေါ့နော်ဒီ9ရက်ခွေလောက်အစီကိုတပ်ပွေတွေကဖြစ်နေခဲ့တယ်ပေါ့အဲသူကမြောင်းဦးနဲ့မင်းပြအကြအလောက်ကိုကြားတယ်အမရဲ့ကြီးရော်မှာအိမ်၃လုံးကမိန်းလောင်တော့တာပေါ့နော်နောက်ပြီးတော့ဒင်ရတဲ့သူကတစ်ပြေဝင်းကျွန်တော်ရှိတယ်အမရဲ့ဒီဒေတာဘူးဒနာဖမပြင်းထန်လာတာရှိတယ်အခုတခါအဲ့ဒီမြောင်းဦးနဲ့မင်းပြအစင်းမှာဖြစ်တာပေါ့ဒါမဲ့ဒီနေ့တပွေဖြစ်တဲ့ခါကျတော့ဒီကားတော့လာတဲ့အကုန်လုံးရဲဆိုင်တော့တယ်ပေါ့နော်ဒီအဝေးပြေးကလက်မကြီးပေါ်မှာလည်းပဲကားတွေလည်းမရှိတော့ဘူးအဲ့လိုဖြစ်တော့တဲ့အားတွေရှိတယ်အဲ့ဒီမြောင်းဦးရဲ့မင်းပြအကြမ်းမှရှိနေတဲ့သခင်တချို့မှာတော့အခင်ခင်တချို့တွေ့နိုင်တယ်ပေါ့နော
်ချင်းမီနယ်ပါဝင်ရခိုင်ပြည်နယ်တွင်းကစစ်ဖြစ်ပွားနေတဲ့မြို့နယ်တွေမှာစီးရဲကပိုပြင်းထန်လာနေပြီးအစိုးရတပ်ဖက်ကနေလေကြောင်းတွေနဲ့ပါတိုက်စစ်ဆင်လာနေတယ်လို့ရခိုင်တပ်ပြောခွင့်ရခိုင်ဒုခကပြောပါတယ်
ဒီရပိုင်းမှာထိတွေ့မှုကပြင်းထန်တဲ့ဥစ္စာကတော့ဒီပလက်ဝါဖက်မှာကတော့တိုက်ပွဲကတော့ဒီနေ့ဆိုလို့ရှိရင်တော့23ရဲမြောက်ဖြစ်နေပြီပေါ့နော်ဒီတိုက်ပွဲကတော့ဆက်တိုက်ဖြစ်နေတာ23ရဲမြောက်ရှိပြီဒီမီးရှောင်းပလက်ဝါမျိုးနဲ့မီးရှောင်းတရာထိတ်ကဒီမြန်မာစစ်တပ်ရဲ့လက်နက်ကြီးစခန်းမှာဟိုဖြစ်နေတာသူတို့အဲ့ဒီလက်နက်ကြီးစခန်းဝန်းကျင်ကိုသူတို့ဒီဟိုမြန်မာစစ်တပ်ဘက်ကနေပြီးတော့ဒီဟိုစစ်လက်နက်ပစ္စည်းတွေရိတ်ခါတွေထောက်ပံ့ဖို့အတွက်သူတို့ဒါစစ်ကူတွေပို့ဖို့အတွက်စူးစမ်းနေတာရှိတယ်အဲ့ဒီမှာဒီမြန်မာစစ်တပ်ရဲ့ဒီစစ်ကြောင်းတွေနဲ့နေပြီးတော့မှကျွန်တော်တို့ရခိုင်တပ်တို့ရဲ့ဖြတ်တောက်ရေးစစ်ကြောင်းတွေကမှဟိုတိုက်ပွဲတွေကတော့ဒါနေစဉ်ရက်ဆက်ဖြစ်နေတာအဲ့ဒီမှာမြန်မာစစ်တပ်ဘက်ကနေပြီးတော့ဒီ Jet Fighter တွေနောက်ဒီအာသူတို့ဒီဟိုတိုက်ခိုက်ရေးရဟတ်ယာဉ်ပေါ့နော်ဒီအဲ့ဒီဥစ္စာတွေအသုံးပြုပြီးတော့မှသူတို့ဒီဟိုဆက်တိုက်တိုက်ခိုက်နေတာပေါ့ဒီတချို့နေ့တွေမှာဆိုလို့ရှိရင်မြန်မာစစ်တပ်ဘက်ကနေပြီးတော့ဒီ Jet လေယာဉ်နှစ်စီးဒီရဟရင်လေးစီအဲ့လိုမျိုးဟိုတပြိုင်တည်းတည်းလာရောက်ပြီးတော့တိုက်ခိုက်တာရှိတယ်ဗျသူတို့ဒီဘုံကျေးတာတွေရှိတယ်နောက်ဒီရော့ကက်တွေနဲ့ပစ်တာရှိတယ်နောက်စေတနာကြီးတွေနဲ့ပစ်တာပေါ့လေအပေါ်ကနေပြီးတော့မှဟိုဒီရက်ပိုင်းမှာတော့သူတို့ဒီအတော်လေးပောက်ခွေရောပြင်းထန်တဲ့ဒီဘုံအကြီးစားမျိုးတွေကိုလာပြီးတော့ရှာတာလည်းရှိတယ်ဗ
ျအခုဆိုရင်တော့ရခိုင်တက်နဲ့မြန်မာစစ်တပ်တို့ကြားစစ်အစ်တမှမှုတွေကြောင့်စစ်ရှောက်ဥယေကဒီကနေ့အထိတသိန်းတထောင်ကျော်သွားပြီဖြစ်ပြီးဒီသိန်းချီတဲ့ဒုက္ခတွေဒီအတွက်တောက်သုံးရေးစားနေရိတ်ခါအခြေခံစင်းဝါနဲ့နေထိုင်ရေးကအတော်လေးကိုဒုက္ခတွေ့နေကြရတယ်လို့လည်းရခိုင်ဒုက္ခတွေကိုကူညီပေးနေသူကိုစစောထွန်းကပြောပါတယ
်ကျွန်တော်တို့အကုန်လုံးတသိန်းနဲ့တထောင်နဲ့တသိန်းတထောင်နဲ့9000ကျော်ကျော်လောက်တော့ရှိမှာပေါ့နော်ကျွန်တော်တို့ဈေးမှာအဓိကအခက်အခဲကပါရှိနေဆိုတော့ဒီရေရှားပါပြည့်လာတဲ့သခင်တွေရှိနေတယ်ပေါ့နော်ရှိနေတယ်ဆိုတော့ဒီရေရှားပါပြည့်လာတဲ့အတူတူဒီချက်မိုက်ပြဿနာတချို့လေးရှိလာတယ်ပေါ့နော်ဟိုအထူးသဖြင့်ကလေးတွေမှာဆိုရင်အရေးပြောက်ကလေးဖြစ်လာတဲ့နေရာတွေရှိတယ်နောက်ပြီးတော့မှဒီဝင်းရှော့တာလေးရှိလာနိုင်တယ်အခုတော့တိုက်ပွဲတွေဆက်ဖြစ်နေမယ်ဆိုလို့ရှိရင်တော့ဒီစနေခါဒီလေးပဲဒီလိုရှိတဲ့အများကြီးဖြစ်ပေါ်လာနိုင်ဖို့အခြေအနေရှိပါတယ
်ဒီကနေ့ဖြစ်ပွားခဲ့တဲ့မင်းများနဲ့မြောက်ဦးမြို့နယ်တွင်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကိုအတည်ပြုနိုင်မှုဆက်သွယ်ပေးမယ်ဆက်သွယ်လို့မရခဲ့ပါဘူးမနေ့တောက်ကြနေတုန်းကလည်းရခိုင်ပြည်နယ်မင်းများမြို့နယ်တွေမှာတက်မတော်ရေရင်ကိုရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖက်ကပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်တိုက်ပွဲကပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးဒီတိုက်ပွဲအတွင်းမှာမင်းများမြို့ကအမျိုးသားတဦးသေဆုံးကကိုဝင်ဆောင်မိခင်တဦးကလေးငယ်တဦးအပါအဝင်အရသားတချို့ပါထိခိုက်ဒဏ်ရာရခဲ့ပါတယ်ရှင်
VOA မြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့စနေညအပတ်စဉ်ကဏ္ဍတွေကဒုအသံအစီအစဉ်ကိုတင်ဆက်ပေးကြပါတယ်တိုင်းရင်းဒေသတွေအပါအဝင်မြန်မာနိုင်ငံဒေသစုံမှာကြုံတွေ့နေရတဲ့လူမှုအခြေအနေမျိုးစုံကိုကြားကြရမှာပါ Frontier မြန်မာကနေတင်ဆက်ပေးထားတာနားဆင်ပါရှင်
မင်္ဂလာပါရှင်မြန်မာနိုင်ငံအတွင်းမှာရှိတဲ့လူခွေရင်းနဲ့ပတ်သက်တဲ့စောင်းမားတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်ဘတ်ဆင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့ဇာနီပါဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hyundai ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်မြကြီးနားမြို့နယ်မှာရှိတဲ့မွေးအစည်းဖြတ်တဲ့စင်တာတွေဟာမွေးအစည်းဆွဲနေတဲ့သူတွေကိုပုံမှန်ကောင်းမွန်တဲ့အနာဂတ်တွေရှိအောင်ပြုလုပ်ပေးနေပါတယ
်ကျွန်တော်လည်းဒီမှာရောက်နေတဲ့အချိန်မှာ3နေတဲ့အခက်လေးမှနောင်တရရတော့အနောက်ဆုံးမတုံးတော့ဘူးမတုံးတော့ဘူးဆိုနောင်တအချင်းချင်းရတယ
်ဒါကတော့တက္ကသိုလ်တက်ရောက်နေစဉ်အတွင်းဘိန်းဖြူဆွဲသွားတယ်မဆိုင်ခွန်ကပြောပြခဲ့တာပါဒီဆောင်မှာပြည်စုံကိုမြကြီးနာသတင်းချန်နယ်ကအစ်တာကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်ဒီဆောင်မှာအတွင်းမှာမူရစ်ဆေးဝါးသုံးဆွဲသူတွေရဲ့နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်ဆိုင်ခွန်ကမြကြီးနာတက္ကသိုလ်မှာယူပပေတာပညာမေဂျာကို2014ခုနှစ်ကစတင်တင်ယူခဲ့ပါတယ်။သူတို့တက္ကသိုလ်ရဲ့မောင်မေတစ်လွင်ကျိုးဆိုပွဲမှာအရက်ကိုစတင်တောက်ခဲ့တာကနေအရက်ကိုဆွဲလန်းလာပါတယ်။အဲ့ဒီနောက်မှာတော့သူမကဟီရိုအင်းကိုပါစတင်သုံးဆွဲဖို့စူးစမ်းလာပါတော့တယ်
။
တက်လူကျောင်းမဆိုတော့ယောက်ျားမိန်းမမကိုချောက်လေထိုင်တာလူကအကုန်လုံးထိုင်တယ်ထိုင်တဲ့ကလည်းယောက်ျားမိန်းမအကုန်လုံးပေါင်းထိုင်တဲ့ခါကျတော့ဘေးမှာမိန်းကလေးလည်းရှိတယ်သူလည်းပဲထိုးတယ်ငိုကလေးကလည်းစိတ်ကလည်းနည်းနည်းအရက်တောက်ထားတဲ့အခန်းရှိတော့သူကသူတို့နဲ့ပေါင်းလူပေါင်းမားတယ်လို့လည်းပြောလို့ရမှာပေါ့ဒါပေမဲ့လည်းသူတို့ကပဲပြင်မပြောပါဘူးကိုကလည်းစိတ်ကွာလို့ပါတာတော့ကျော်နှစ်ပြင်းလင်းနဲ့အရင်စားခဲ့တာ
တက္ကသိုလ်ကျောင်းဝင်းအတွင်းမှာမူရစ်ဆေးဝါးရောက်ချသူတွေလည်းရှိတဲ့အတွက်ဆန်းခွန်လာအတွက်မူရစ်ဆေးဝါးရရှိဖို့အတွက်လွယ်ကူပါတယ်။အဲဒီနောက်မှာတော့သူမရဲ့ခန္ဓာကိုယ်ထဲကိုဘိန်းဖြူထူးခြင်းကရင်ပါလာပါတော့တယ်။နောက်ဆုံးမှာတော့သူမရဲ့ဆေးဆွေးနေမှုကိုဖျက်ဖို့အတွက်သူမမိခင်ကိုဖွင့်ပြောခဲ့ပါတယ်။သူမမိခင်ကတမီဆေးဆွေးနေတာကိုရှက်တဲ့အတွက်အင်ကိုဆရာဝန်ခေါ်ပြီးကုသစေခဲ့ပါတယ်။ကိုတနေစင်သွင်းမှာလဲသူ့ရဲ့ចောင်းကိုရနာခဲ့ရပါတယ်နှစ်နှစ်ကျော်၃နှစ်အတွင်းဆေးပြတ်သွားလိုက်ចောင်းပြန်တက်လိုက်ဆေးပြန်ဆွဲလိုက်နဲ့လေပတ်နေခဲ့ပါတယ်နောက်ပိုင်းမှာတော့သူမရဲ့အမိဖြစ်သူကသူမကိုလေးစားကခြောက်မုံမူကြီးကင်းစင်ရဲ့ခေဟာကိုခေါ်လာခဲ့ပါတယ်ကချင်ပြည်နယ်မှာမူရစ်ဆေးဝါးကြောင့်ဘဝပြတ်ခဲ့ရတဲ့သူတွေအများအပြားရှိခဲ့ပါတယ်မြချင်းနာမှာမူရစ်ဆေးဝါးသုံးဆွဲနေသူ 8,000 ကျော်ရှိတယ်လို့ချောင်းမူမူရစ်ကင်းစင်ရဲ့ကဟာရဲ့စီးရင်အရာတီးရပါတယ်မူရစ်တာကောင်ဖြစ်ခဲ့ရတဲ့လူငယ်တွေမူရစ်ဆေးဝါးကြောင့်မိသားစုပြိုကွဲခဲ့ရတာတွေအများအပြားရှိလာတာတွေကြောင့်ကချင်ပြည်နယ်အနက်မှာကုထုကုထဘိန်းဖြတ်စခန်းတွေလူမှုရေးအဖွဲ့အစည်းတွေကနေကြိုတင်ကာကွယ်ဖို့အတွက်အတီးပေးနှူးဆော်မှုတွေပြုလုပ်လာကြပါတယ်ကချင်နာမျိုးနယ်အတွင်းမှာချောင်းမူမူရဲ့ကင်းစင်ရဲ့ကေဟာပြင်ပတ္တဆန်အဖွဲ့ကနေဖွင့်လစ်ထားတဲ့ဘိန်းဖြတ်စခန်း18ခုနဲ့အစုရကဖွင့်လစ်ထားတဲ့မူရစ်ဆေးယောဂါကုဆေးယောအစရှိတဲ့ဘိန်းဖြတ်စခန်းတွေလည်းရှိပါတယ်မြစ်နာမြို့နယ်မှာအစုရမဟုတ်တဲ့ပြန်လည်ထူထောင်ရေးစခန်းတွေမှာညရောအဖြစ်ငွေကျပ်9000ကနေ3000အထိပေးရလဲရှိပြီးမတက်နိုင်သူတွေကိုလည်းအခမဲ့ကူညီပေးနေပါတယ
်ကောင်းကြော်လုံးနဲ့ကောင်းကြော်လုံးနဲ့
ဆန်းခွန်ရောက်ရှိခဲ့တဲ့ချမမူကြီးကင်းစင်ရဲ့ကေဟာကတော့ခရီးရတဲ့ဖွဲ့ကထူထောင်ထားတာဖြစ်ပြီးဘာရာရေးစာပေတွေတင် जा ပေးခြင်းနဲ့အကစားပြုလုပ်ခြင်းကိုပေါင်းစည်းကပြုလုပ်ပေးနေတဲ့စခန်းတစ်ခုလေးဖြစ်ပါတယ်စင်တာကိုစတင်ရောက်ရှိချိန်ကအခြေတလုံးနဲ့ပေါင်းသသားတိဖြစ်ပြီးပိညာန်ခေပုံနဲ့သူကြုံတွေ့ရပုံတွေကိုအခုလိုပြောပြပါတယ
်ညဆိုရင်အိလူမရဘူးလားဆိုအိလူတော့ရတယ်နော်မိန်းကလေးအိပြိုသွားတယ်အိပြိုသွားပြီးမှပြန်ထလာရင်ကိုလက်သူကသူကိုနဲ့အဲ့လိုမျိုးရိုင်းတဲ့ထိုင်မှနာကျင်တယ်လို့ပေါ့အလုတ်လုတ်တဲ့ခါမှာမလုတ်လက်ဆောင်ရှိဘဲနဲ့ဒုတ်တဲ့ခါမှာခန္ဓာကိုယ်အကုန်လုံးညောင်းညာပြက်ခဲ့အဲ့လိုကိုရိုက်နှက်ထားတယ်လို့ခံစားရတာထိလို့ကိုမရတာချွေးစည်းကတော့ထွက်တယ်ဟောမဆန်တဲ့အင်ကြီးတော်မတနေ့ကို၄ငါးခေါက်လုံးလေးလိုက်လေးရတယ်အဲ့ဆိုတော့တခုခုစားမယ်ရေထဲ့ပြီဆိုရင်လည်းရက်ပြန်တာထိလို့ကိုမရတာတောက်ချင်တယ်မနေ့ဆိုဆိုချစ်သူတာသမင်းစားတယ်စားထဲ့တယ်ပြင်ပြန်ထွက်တယ်那哭嘛不不哎喽撇到这就能让你把老虎在那上过呢咱们没多少阿姨对吧你那来宾呢不如过生日了吧我们这边吧那不嘛阿公那边听路的他还在没理了你嘛知道的
မလနီပါလာအပြင်းထန်ခံစားပြီးမှတော့တဖြည်းဖြည်းချင်းခံစားမှုတွေကတက်တာလာတယ်လို့သူမဆိုပါတယ
်ကိုလိုမျိုးယောက်ျားလေးတို့နေတာလဲနေတာဘောနော်နေတော့ခါကျတော့ကိုကိုနဲ့ရင်းပါဆွဲတာတို့တိုက်ထူတော့ပါတော့ကိုကိုချွေးတော့လုပ်ပြီးမှတနေ့ကိုရေလင်းကောက်လို့ချိုးတယ်ချိုးချိုးချိုးချိုးနဲ့အဲ့လိုချိုးလို့လဲတလဆိုနလဆိုရင်တော့ကျမလာတယ်တင်တယ်ချွေးထက်တာများလာတော့ကျမလာတယ်တင်တယ်တချို့ဒီမှာရောက်လာတဲ့လူတွေကအလောက်ကြီးမခံစားရဘူးလို့ကျွန်တော်ထင်တယ်ကျွန်တော်တို့ပိုခံစားရတယ်ဒါပေမဲ့အဲ့လိုပြတာလဲဆရာမတို့ကလည်းကျွန်တော်မပြောချင်ဘူးလေနော်မပြောချင်ဘူးဆိုတော့ခံမပြောချင်ဘူးလေဒါကိုစိုက်တဲ့အတိုင်းကိုပြန်ရိတ်နေရတာဝဲဆိုပြီးခံယူတာလေဒါ
အခုလက်ရှိမှာတော့ဆန်းခေါင်တယောက်ချောင်းမူမူရဲ့ကင်းစင်ရဲ့ကေဟာကိုရောက်ရှိလာတာတနေ့ခန့်ရှိနေပါပြီ။မြစ်နာမြို့ပေါ်မှာရှိတဲ့ဒီချောင်းမူမူရဲ့ကင်းစင်ရဲ့ကေဟာကတော့စခန်းကိုအပတ်စဉ်လိုက်ဖွင့်လင့်တာဖြစ်ပြီးရပောင်း90ကိုတစ်ကြိမ်ဖွင့်လင့်ပေးပါတယ်။အပတ်စဉ်တစ်ခုမှာလူဦးရေအနည်းဆုံး150ကနေအများဆုံး220အထိရှိတတ်ပါတယ်။အခုနှစ်တွေမှာမူရဲ့ဆေးဝါးအလွေတကူရရှိမှုတွေများလာတာကြောင့်သုံးဆွေးသူတွေကပြန်ပြီးမြင့်တက်လာတယ်လို့ကေဟာတာဝန်ခံဦးစံပုံကဆိုပါတယ်
။ဒီ2018အောက်那套是是空白水，那套是裂啊，等打水，这都嘞，你是多少好的？我们一些话带皮的啊些，然后呢路途的啊，顶多个八五十个七片，要加多少？过那套十七十过那些，像人民币来了皮，啊过不多嘞个民币那边皮的，姜呐，啊牙关呐，你啊这干嘛的？我们一些话啊，路途也是来了皮的，这嘞你啦，不喏，我也不提动。 မွေးဆေးဝါးပင်းဖြူတွေဆို900ဖွဲ့ထိတော့လွယ်လို့ရလာတယ်အတိုင်းလာတယ်ဖြစ်လာတယ
်ရက်90တာတက်ရတယ်ဆိုပေမဲ့မပြန်ပဲနောက်ထပ်ဆက်နေသူတွေကအပတ်စဉ်တစ်ခုမှာအယောက်90လောက်ရှိတယ်လို့ဆိုပါတယ်အဲ့ဒီအထင်းမှာအရာကိုလည်းအပါဝင်ပါသူမကအသက်16နှစ်မှာယောက်ျားရခဲ့တာဖြစ်ပြီးသားလေးတစ်ယောက်ရှိပါတယ်အသက်23နှစ်အရွယ်သူမကအခုလက်ရှိအချိန်မှာတော့ဆေးဆွဲနေပါတယ်
ဒီလိုသူရင်ကိုရှိမှလည်းအဲ့လိုမျိုးရှော့ဖြစ်ပြီးမှတော့တေဘူးတဲ့လူလည်းတွေ့ဘူးတယ်ပေါ့ဒါပေမဲ့လည်းဘယ်လိုပြောမလဲကြောက်တယ်ကြောက်လဲကြောက်တယ်လှုပ်လဲလှုပ်တယ်တော့အဲ့လိုမျိုးဖြစ်နေတီလျင်းနေပေါ့အဲ့လိုလှုပ်နေဒါမှလည်းဘယ်လိုပြောမလဲဖခင်ရဲ့ကျေးဇူးတော်ကြောင့်မို့တော့ရှော့ဖြစ်တယ်ဒါပေမဲ့မတီခဲ့ဘူးပေါ့ရှော့ဆုံးခဏခဏဖြစ်တယ်ယောက်ျားလည်းပြန်ထိုးရမှာတော့တမီးယောက်ျားတဝက်လှုပ်ပြီးတမီးလည်းတဝက်လည်းလှုပ်တယ်အဲ့လိုမျိုးပေါ့တမီးယောက်ျားကတနေ့မှတော့နှစ်ကြိမ်သုံးကြိမ်တော့တမီးကသူ့ထက်ပိုများတယ်ပေါ့ဒါမြဲအိမ်မှာနေတဲ့လူဆိုတော့တော့သူကအလုပ်လုပ်တဲ့လူဆိုတော့အလုပ်သွားခံနေမှပဲလုပ်တယ်လေဟုတ်တယ်ဆိုတော့ဒါမြဲမဟုတ်ဘူးအိမ်မှာနေတဲ့လူဆိုတော့ဒါမြဲအိမ်မှာနေခဲ့ပြီဆိုရင်ဆေးရှိပြီဆိုရင်တော့မထိုးကိုကိုတော့မထိုးရုပ်လေးရှူတာပေါ့နော်ရှူတယ်သူပြန်လာပြီဆိုရင်သူပြန်ထိုးခိုင်းတယ်လည်းမြတ်တာခေါင်းကိုအဲ့လိုမျိုးမဖော်နိုင်အောင်လုပ်တာပေါ့နော်ခေါင်းဖော်လာပြီထောင်းနိုင်ပြီဆိုတော့လည်းပြန်ထိုးပြီဒါလို့ဆိုတော့ရင်းကန်တာဆိုတော့လည်းဘယ်လိုမျိုးလဲတော့မသိဘူးခါကြရင်ကလေးကလည်းကလေးချင်းရဲ့အရှင်လည်းကလေးအချင်းမလည်းထိုးပြတယ်နော်ရှူပြတယ်ပေါ့မလုပ်တယ်ပေါ့
သူမရဲ့အဖေကအင်ကိုခေါ်ပြီးနှီးမျိုးစုံနဲ့ဖြတ်ပေးခဲ့ပေမဲ့သူမကပြန်သုံးခဲ့ပါတယ်နောက်ဆုံးမှာတော့ချောင်မိုးမူကြီးကင်းစင်ရဲ့ကေဟာကိုရောက်ရှိလာခဲ့ပါတယ်လက်ရှိချိန်မှာတော့သူမရဲ့နေထိုင်မှုစိတ်ခံစားမှုတွေကပုံမှန်နှီးပါပြန်ဖြစ်နေပြီလို့ဆိုပါတယ်ဒါပေမဲ့သူမအင်ကိုမပြန်ရေးသေးပါဘူးသူမတို့ကိုယ်တိုင်ကပြန်မသုံးဖို့အတွက်မိမိကိုယ်ကိုယုံကြည်မှုတည်ဆောက်ဖို့လိုအပ်နေသေးတဲ့အတွက်အစဉ်ပြေသလောက်ကေဟာမှာဆက်လက်နေထိုင်အောင်မယ်လို့ဆိုပါတယ်မဆန်းခွန်အတွက်ကတော့အနက်ကအတွက်သူမကဆုံးဖြတ်ချက်တခုချတာပြီးနေပါပြီ
ကျွန်တော်လည်းဒီမှာရောက်နေတဲ့အချိန်မှာ3နေတဲ့အခက်လေးမှရန်သားရတယ်ပေါ့နောက်ဆိုမတုံးတော့ဘူးမတုံးတော့ဘူးဆိုတော့တော့ချင်းချင်းရတယ်အခုပြင်မှာရှိနေတဲ့ညီကိုတွေလည်းပဲသူနေသူပဲကိုကနောင်သားရမှာပဲတောက်နေတဲ့အချိန်တော့နောင်သားရမှာပဲဒါပေမဲ့ပြောချင်တာကဒီခဏခဏနောင်သားရပြီးမှလုတ်တဲ့အရာဘယ်တော့မှမတည်မြဲဘူးလေနော်ကျုပ်ပြောချင်တယ်ကိုကိုဘလောက်ပဲယုံထွက်ယုံထွက်ယုံမှုထွက်နိုင်တဲ့လူတွေအများကြီးပဲလေနော်ယုံထွက်ရင်းနဲ့နုံထဲနစ်နေတဲ့လူတွေလည်းအများကြီးရှိမှာလို့ယုံထွက်ချင်တယ်ယုံထွက်ရင်းနဲ့လူနဲ့ပူပူပြီးနုံထဲနစ်သွားတဲ့လူမထားနိုင်တဲ့လူနောက်ဆုံးတော့နော်တုံးပေဟဲ့ချုပ်ပေပတ်လေတဲ့ရောက်သွားတဲ့လူတွေအများကြီးရှိပါပဲလူတယောက်ပြောင်းလဲဖို့ဆိုတာအမျိုးဘယ်လိုပြောမလဲအဲ့တဘာသူပြောင်းလဲပေးလို့မရတာကိုကိုတိုင်းပြောင်းလဲမရတာရှိဘူးအဲကြောင့်ဒီမှာရှိတဲ့ညီကိုလို့ဆိုရင်လည်းပြောင်းလဲပြီတော်လေးချင်ပြီဆိုတကယ်ကိုပြောင်းလေတဲ့အရာကိုတော့ဖျားဟိုအချာပြီးမှတကယ်လည်းလဲရှုပ်အလိုရှင်တော့တကယ်လူမြောက်နိုင်တာပေါ့
အခုဆောင်ပါကတော့မြန်မာနိုင်ငံအတွင်းမှာရှိတဲ့မူရစ်ဆေးဝါးသုံးဆွဲသူတွေဆွဲလက်မှုကိုလူမြောက်အောင်ကြိုးစားရမှာဘလောက်ခက်ခဲကြောင်းကိုဖော်ပြတဲ့ဆောင်ပါဖြစ်ပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မြကြီးနာသတင်းချန်နယ်မှာသတင်းထောက်အက်စတာဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်။ဒို့အတန်အပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်သလို VOA ရဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တင်းတင်းကနေနေ့မနက်6:00နာရီကနေ8:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီ season ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံကပတ်မှုကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နှားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အ season ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင
်။ဒို့အတန် season ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အ season နေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 0932328555 ကိုဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာ vamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဓာတ်ရိုက်လေလိုက်အစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိတာမို့လှိုင်းဒိုမီတာ2532.51နဲ့လှိုင်းလက်မီတာ190တို့ကနေစောင့်မျှော်နှားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်2020ပြည့်နှစ်ဖေဖော်ဝါရီလ29ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်ကိုတော့လိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့တောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေလံအစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုကျော်ကျော်သိန်းနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာစနေညဓာတ်ရိုက်လေလိုက်အစီအစဉ်ကနေကြိုဆိုပါရစေ2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယကြိမ်ပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ဒီသတင်းဘက်ကစပြီးပြည်တော်စုလွှတ်တော်တွေမှာအကျိတ်အနေဆွေးနွေးနေကြပြီဆိုတော့ကျွန်တော်တို့ပြည်သက်တွေအလုံးသိပြီးသားပါဆိုဒီအခြေခံဥပဒေသည်နဝတနာအဖစစ်အစိုးရ20လက်ထက်နှစ်ပေါင်းများစွာအချိန်ယူပြင်ဆင်ရေးဆွဲအတည်ပြုပြဋ္ဌာန်းခဲ့တဲ့အခြေခံဥပဒေဖြစ်ပါတယ်။လက်ရှိအချိန်ထိလည်းပဲဒီအခြေခံဥပဒေပြင်ဆင်ရေးမှာတမတော်ရဲ့အခန်းကဏ္ဍသဘောထားအဓိကအရေးကြီးနေသေးပါပဲ။တမတော်သာလွတ်တော်ကိုယ်စားလှယ်25ရာခိုင်နှုန်းရဲ့သဘောထားနဲ့အခန်းကဏ္ဍကအင်မတန်အရေးကြီးနေသေးပါပဲ။ဒီတော့ကဒီမိုကရေစီအခြေခံစံနှုန်းတွေနဲ့ကန့်ကျင်မှုမရှိဘူးလို့ဝေဖန်နေကြတဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာအဓိကကြတဲ့တမတော်အနေနဲ့ဘယ်လိုရက်တီလှုပ်ဆောင်သင့်တယ်လို့မြင်ကြပါတယ်ဒါကျွန်တော်တို့အဓိကဒီညဆွေးနွေးမယ့်အကြောင်းအရာဖြစ်ပါတယ်ပင်တိုင်းဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူနှူးကတော့သူကတီဝေါ်မျိုးနယ်ကပြည်သူ့တော်ကိုယ်စားလှယ်ဟောင်းဦးရထွန်းဖြစ်ပါတယ်ဆရာဦးရထွန်းမင်္ဂလာပါခင်ဗျာနောက်သူကတော့ကျွန်တော်တို့တရုတ်မြန်မာနယ်စပ်ကမြန်မာရေးစောင့်ကြည့်လေ့လာသူဒေါက်တာလှကျော်စောဖြစ်ပါတယ်ဒေါက်တာလှကျော်စောမင်္ဂလာပါပါဝင်ဆွေးနွေးပေးတဲ့အတွက်ပင်တိုင်းဆွေးနွေးသူနှူးစလုံးကိုကျေးဇူးတင်ပါတယ်ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးဖို့စီရင်ပေးထားသူအတော်လေးများပါတယ်ကျွန်တော်တို့ပေးနိုင်တဲ့အချိန်တည်းများပါတယ်တက်နိုင်ဆုံးထုံးစံတိုင်းကျွန်တော်အားလုံးဝင်ရောက်ဆွေးနွေးခွင့်ရအောင်ကြိုးစားတော့ပါမယ်အကြိမ်များအကြောင်းမူကြောင့်ကြံခဲ့တယ်ဆိုရင်တော့နားလည်ခွင့်လုပ်ပေးဖို့ကြိုတင်ပြီးတော့မေတ္တာရက်ခံထားကြပါတယ်ဆိုတော့ကျွန်တော်တို့ပထမအဦးဆုံးပင်တိုင်းဆွေးနွေးသူတွေရဲ့သဘောထားကိုအရင်ဆုံးကြည့်ရအောင်ပါဆိုတော့ဆရာဦးရထွန်းကြားပါတယ်နော်
ဟုတ်ကဲ့ကြားပါရခင်ဗျ
ဟုတ်ကဲ့ဆရာဦးရထွန်းရဲ့သဘောထားအရင်ဆုံးသိပြရစေတက်မတော်အနေနဲ့အခုအခြေခံဥပဒေပြင်ဆင်ရေးဆွေးနွေးပွဲတွေမှာဘယ်လိုရက်တိလှုပ်ဆောင်သင့်တယ်လို့ဆရာဦးရထွန်းယူဆပါတယ်လက်ခင်ဗျအ
ဲကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကတော့အားလုံးသိကြတဲ့အတိုင်းပဲခုနကကိုကျော်ကျော်သိန်းပြောသွားသလိုပေါ့ဗျာဒီတော့ကကျွန်တော်တို့တက်မတော်အစိုးရလက်ထက်မှာဒီသူတို့စိုးရိမ်ချက်တွေကိုနော်အကာအကွယ်ဖြစ်စေတဲ့အဲဒီဆိုရင်ချက်တွေကိုပေါ်ပြထားတဲ့အချက်တွေပေါ့နော်အဲ့ဒါတွေကိုသူကာပါယူပြီးတဲ့အခါကျတော့ဒီစိတ်ကြိုက်ရေးသက်ထားတဲ့အခြေခံဥပဒေဖြစ်တယ်အကြောင်းမလို့ရေကြီးအားဖြင့်ဒီလူလူကဒီအခြေခံဥပဒေကိုအသေးစိတ်နားမလည်တော့လဲဒီအခြေခံဥပဒေဟာဒီမိုကရေစီမပြဘူးဒီမိုကရေစီမခံဘူးဆိုပြီးတော့ပြင်ရမယ်ပြင်သင့်မယ်ဆိုတဲ့အဲသဘောထားမျိုးရှိနေကြတာပေါ့အဲ့လိုအခြေအနေမျိုးအောက်မှာတမတော်ဘက်ကလည်းအဲဘာကြောင့်ဘလို့ရေးဆွဲထားတဲ့အဲဘလို့အခြေအနေမျိုးမှာဒီလိုရှိရင်ဒါကိုကျွန်တော်တို့ပြင်သင့်ပြလိုက်တာပြင်သွားမယ်ဆိုတာကိုယူပြီးရသဘောထားကတော့ဒီလိုပြောပြထားပြီးဖြစ်ပါတယ
်
တမတော်ကဝေးဦးလေးတို့လည်းပြောပြထားပြီးဖြစ်တယ်ဒီလိုအခြေအနေမျိုးအောက်မှာအခုလိုအခြေခံဥပဒေပြင်ဆင်ရေးပြင်လာတဲ့အခါမျိုးမှာဒီလိုရှိရင်သူတို့ဘက်ကရည်ရည်ချက်ကအကျိုးနဲ့အကြောင်းနဲ့အေးအေးဆေးဆေးပြန်ပြဆွေးနွေးတာမျိုးလုပ်တဲ့လေကျွန်တော်ကတော့ယူဆတယ်ပြန်ပြီးတော့ဒီကျွန်တော်တို့ပြင်းပြင်းထန်ထန်တုံ့ပြန်တာမျိုးတဲ့အကျိုးသင်အကြောင်းသင်နဲ့ကျွန်တော်တို့ဆွေးနွေးတုံ့ပြန်တယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ဒီလူလူအနေနဲ့နားလည်မှုကိုရနိုင်တယ်လို့ကျွန်တော်ခံစားမိပါတယ
်ဟုတ်ကဲ့ဆရာဦးတော်ဒေါက်တာလောက်ကျော်စိုးကိုကျွန်တော်တို့ပြန်လည်ဆက်သွင်းနေစေဖြစ်ပါတယ်ဆရာဦးတော်ဒီတော့ပြီးခဲ့တဲ့ရက်ပိုင်းကဆွေးနွေးချက်တွေကိုကြည့်မယ်ဆိုရင်စိုးရင်စရာတော်တော်တွေမှာအပြင်းထန်ပြောတဲ့အခြေအနေတွေရှိကြတာပေါ့နော်ဟိုနောက်ဆုံးမိုင်းမဖွင့်လို့ထအော်တဲ့ဆိုတဲ့အခြေအနေမျိုးတွေရှိခဲ့ပါတယ်ဆိုတော့ဒါတွေက ဘလောက်ထိဆရာဦးရထွန်းကိုယ်တိုင်ကဒီပုံမှာဘလောက်ထိစိုးရင်စေရှိလဲခင်ဗျ။
ဒီဖြစ်တဲ့ကိစ္စတွေအပေါ်မှာတော့စိုးရင်စိတ်တော့သိမ့်မရှိပါဘူး။ဘာကြောင့်လို့ဆိုတော့ဒီဟာဖြစ်လာတဲ့အခုဒုတိယအကြိမ်ဆွေးနွေးပွဲဖြစ်လာတဲ့နောက်ခံအကြောင်းရင်းနဲ့ရလတ်ကိုကျွန်တော်တို့ကကြိုပြီးတော့နားလည်ထားပြီးသားဖြစ်တဲ့အတွက်ကြောင့်မလို့သိပြီးတော့စိုးရင်မှုမရှိဘူး။သို့တော့ဒီတမတော်ရဲ့တုံ့ပြန်မှုအပေါ်မှာကတော့နည်းနည်းဒီစိတ်ဟိုပေါ့နော်ခံစားချက်တွေဟိုလွန်ကဲလွန်းနေပေါ့နော်လွန်ကဲလွန်းနေအဲ့လိုဟိုခင်မိတယ်။အဲ့ဒီအခါမှာဟိုတက်ဘောဒီလိုဖြစ်လာတဲ့အကြောင်းကလည်းတစ်ဖက်ကဒီပြင်ဆင်ချက်တွေပြင်လာတဲ့ NLD ပါတီပေါ့လေ NLD ပါတီကပြင်ဆင်ချက်တွေပြင်လာတဲ့အခါမှာလေကျွန်တော်တို့ဒီတိုင်းသားအားလုံးလိုလားတဲ့ငြိမ်းချမ်းရေးကိုအားပေးတဲ့နောက်ဒီကျွန်တော်ဖက်ဒရယ်စနစ်ကိုဟိုပုံမပြင်ပြင်စေတဲ့ပြင်ဆင်ချက်မျိုးတွေကမပါသလောက်ဖြစ်ပြီးတဲ့အခါကျတော့တက်မတော်ရဲ့အခန်းကဏ္ဍကိုရှော့ချဖို့ဟာကိုအဓိကဦးစားပေးထားတာဖြစ်တဲ့အတွက်ကြောင့်မလို့သူတို့ကအဲဒါကိုဒီခံစားချက်ဖြစ်တယ်ဒါကိုပြန်ပြီးတော့စိတ်ခံစားချက်နဲ့တုံ့ပြန်နေဒါအပြင်သူတို့ပြန်တင်လိုက်တဲ့ဒီပြင်ဆင်ချက်တွေငါတမတော်ကပြန်ပြီးတော့တင်လိုက်တဲ့ပြင်ဆင်ချက်တွေမှာဆိုလို့ရှိရင်လေပို့ပြီးတော့ကိုရွယ်ကိုသလောင်းရွယ်နဲ့ဖုံးတဲ့ဟာမျိုးပေါ့ဥပမာကျွန်တော်တို့59စာလုံးမှာတတ်မှတ်ထားချက်အဲဒီကိုကျွန်တော်ထပ်ပြီးတော့ဟို NLD ကအဲ့ဒါကိုဖယ်ဖျက်ဖို့ဒီနေ့အချိန်မှာတက်မတော်ဘက်ကကြာအဲ့ဒါကိုဖြတ်ပြီးတိုးချဲ့ပြီးတော့ရောင်စုဝင်ကြီးတွေအထိပါအဲဒီတက်မှတ်ဖို့ပြင်လာတာမျိုးပေါ့လေ
အဲ
ဒီဟာတွေတွေ့ရတဲ့အခါကျတော့ဒါကဒီအပြန်အလှန်နိုင်ငံရေးအရကျွန်တော်တို့အမျက်ထုတ်နေကြတဲ့ပွဲပဲအဲဒါကြောင့်မလို့ဒီဟာတွေကတော့ဟိုစွတ်တော်ထဲမှာဖြစ်တဲ့ရန်ပွဲတွေပါတွေကတကယ်အပြင်မှာကတော့အဲဒီလောက်ကြီးဒီဖြစ်ရောက်နေခွာဖြစ်နေတယ်လို့တော့မထင်ဘူးသို့တော်ဒါကနိုင်ငံရေးအရအလားနဲ့ရွေးကောက်ပွဲအပေါ်မှာတက်ရောက်မှုရှိနိုင်တယ်ဒါကြောင့်မို့အဲ့ဒီအတွက်ကိုအကြံလားဒီအခြေခံပြောဆိုဆွေးနွေးနေကြတာလို့ယူဆပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျတော်တော်လောက်ကြော်စောကြားပါလားဟုတ်ကဲ့ကျွန်မကိုတိုင်ရောဒီအခြေခံဥပဒေပြင်ဆင်ရေးမှာတက်မတော်ကအဓိကကြားတယ်ဆိုတော့တက်မတော်နေနဲ့ဘလို့ရက်တီလှုပ်ဆောင်ပြောဆိုသင့်တယ်လို့ကျွန်မကိုတိုင်ယူဆပါတယ်ခင်ဗျ
တက်မတော်အနေနဲ့ကတော့ကိုတနေ့ကပြောတာဆိုတာတွေပါလေအခုတော့တဖြည်းဖြည်းသူတို့ပြောရင်းဆိုရင်ကတဖြည်းဖြည်းတော့ဟိုယော့တော့ယော့လာတာပဲเนาะအဲ့တော့တက်မတော်ဘက်ကကျွန်မစဉ်းစားတာတော့ဒီလိုရှိရပြတက်မတော်ရဲ့အခြေခံစိတ်နေစိတ်ထားကိုကပြောင်းမှဖြစ်မှာအဲ့တော့အခြေနေစိတ်နေစိတ်ထားကဘာဖြစ်လို့လဲပြောင်းရမလဲဆိုတော့သူကတောက်လျှောက်ဟိုတနေ့ကဟိုဘာလဲဟိုစစ်ဘုအမတ်ပြောသွားတာပါတယ်မြန်မာနိုင်ငံရဲ့နောက်ခံသမိုင်းရာ1948ကစပြီးတော့ဘာဘာညာညာတွေပြောတာတကယ်ကြတော့ဒီသမိုင်းကိုပြန်မဲကြည့်လိုက်ရင်ကို1948ကလက်နက်ကင်တော်လှန်နေတာဆိုလို့ကရင်လူမျိုးတစ်မျိုးပဲရှိတာနော်အဲ58တို့62တို့နောက်တစ်ပြေးပြေးတစ်ပြေးပြေးနဲ့ဟလာ58နောက်မှာ SSA တို့ KIA တို့ပေါ်လာနောက်ဆုံးဒီ AA တို့တအောင်းတို့ထိပေါ်လာတာအဲ့ဒါဒီစစ်တပ်ကအနှစ်90အုပ်ချုပ်မှုအောက်မှာပေါ်လာတာဗျအဲ့တော့ဒါကိုကျမတို့ဗမာတပ်မတော်ကနည်းနည်းပြန်စဉ်းစားဖို့ကောင်းတယ်သူတို့နှစ်ပေါင်း90ကျော်တိုင်းပြည်ကိုအုပ်ချုပ်လာခဲ့ပြီတိုင်းပြည်ကိုသူတို့ကစေတနာနဲ့အုပ်ချုပ်တယ်ပဲပြောပြဘာကြောင့်မဲ့အုပ်ချုပ်တယ်ပဲပြောပြတိုင်းပြည်ဒီအနှစ်90ကျော်မှာပါဖြစ်သွားတယ်ဟဲ့လားသူတို့ဖြတ်တော်ရရဖြင့်ဆိုးကျိုးတွေဖြစ်မဲ့တဲ့ဗမာပြည်မှာကြီးကြီးပိုဆိုးစရာအခြေအနေရှိလို့လားနိုင်ငံရေးအရလူမှုရေးအရစီးပွားရေးအရအဲ့တော့အဲ့လိုအခြေအနေမျိုးမှာဗမာတပ်မတော်အနေနဲ့ဒီလိုအခြေအခါမျိုးမှာနော်အဲအခွင့်ကောင်းတစ်ခုလို့သဘောထားပြီးတော့ပြည်သူလူထုလိုလားတဲ့ဟုတ်လားဒီ2008ဖွဲ့စည်းပုံကိုပြင်တဲ့အခါမှာကိုယ့်ရဲ့အမြင်လေးကိုယ့်ရဲ့စိတ်ပူပန်မှုတွေလည်းပြောရမှာပေါ့ဒါပေမဲ့သင့်တော်စွာပြောဆိုပြီးတော့ပြည်သူလူထုအလိုကိုတဖြည်းဖြည်းလိုက်ပြီးတော့ပြည်သူလူထုနဲ့အတူတူเนาะပြည်သူလူထုဖြစ်စေခြင်းနဲ့ပတ်ကအကုန်လုံးမလိုက်ရောနိုင်တော့ကိုယ့်ဘက်ကလိုက်ရောနိုင်လို့ညလောက်လိုက်ရောပြီးတင်းတင်းတင်းနဲ့ကောင်းကောင်းမွန်မွန်ပြောလို့ဆိုလို့ရှိရင်ပိုကောင်းတာပေါ့ဗျာ
ဒ
ါတက်မတော်ပေါ်မှာလည်းပြည်သူလူထုအမြင်ကောင်းနိုင်တယ်အခုတော့လွတ်တော်ရဲ့အမကြတော့เนาะအခုခက်ကခင်များတို့သိတဲ့အတိုင်းပဲအင်မတန်ပွင့်လင်းလာတဲ့ကာလသတင်းတွေပါတယ်အဲ့တော့လွတ်တော်ရဲ့အမဒီအရွေးကောက်ခံပြီးတော့လည်းဝင်လာတာမဟုတ်ဘူးအဲ25ရာခိုင်နှုန်းအ ူထားပြီးတော့ဝင်လာပြီးတော့ပြောဟန်ဆိုဟန်လှုပ်ဟန်ကင်ဟန်စိတ်နေစိတ်ထားဒါတွေကိုပြည်သူလူထုကမြင်ရတဲ့အခါမှာစိတ်ကောင်းနိုင်မှာမလား
ဟုတ်ကဲ့ခင်ဗျ
တမတော်ကပေးချစဉ်းစားဖို့လိုတယ်
ဟုတ်ကဲ့ပါခင်ဗျကျွန်တော်ဒါရိုက်ဆွေးနွေးမဲ့တော်ရရှင်နေဖိတ်ခေါ်ပါမယ်ရင်းစိုးမန္တလေးမြို့ဝန်တွင်မန္တလေးဝန်တွင်ကဦးချင်းမြင့်ဦးချင်းမြင့်လူတွေရှင်ဆွေးနွေးလို့ရပါခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့တက်မတော်လို့ပြောတဲ့အစားကျွန်တော်တက်မတော်ခေါင်းဆောင်နေလို့တုံးညင်ပါတယ်ဆရာကျွန်တော်တက်မတော်ခေါင်းဆောင်နေရကျွန်တော်တို့အခုကတော့ဘယ်နှစ်ဖက်ကိုကျွန်တော်တို့အကျိုးစီးပွားကိုပြိုင်ဆိုင်တယ်လို့ထင်တယ်ကျွန်တော်တို့ဒီမိုကရေစီတော်တော်မတ်တည်ရိုးချင်တာကတတိုင်းဒီလုံးလူရန်စားအတီတီတက်မတော်ကိုကျွန်တော်တို့ပြည်သူလူထုကအကျိုးစီးပွားအတွက်ကိုရှေ့ရှုပြီးတော့ကျွန်တော်တို့အခြားချင်းပုံပြတို့တဲ့ဒီမိုကရေစီနိုင်ငံကြီးနဲ့ရင်မောင်းတမ်းနေအောင်လို့အဲ့ဒီအကျိုးစီးပွားကိုကြီးညိုတယ်လို့ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါခင်ဗျာ
။ခေါင်းဆောင်ကြီးကတော့ဟုတ်ကဲ့တက်မတော်ခေါင်းဆောင်ကြီးကတော့ကျွန်တော်တို့သူတို့စိတ်ပိုင်းအကျိုးစီးပွားတစ်ခုတည်းကိုရည်ရွယ်တယ်လို့ထင်ပါတယ်ခင်ဗျာ။ဒီကြတော့ဒါရီကိုပြင်ဆင်သင့်တယ်လို့တက်မတော်အနေနဲ့ကျွန်တော်အထူးသဖြင့်ပြောချင်ပါတယ်ခင်ဗျာ။ဒါပါပဲဆရာ
။ဟုတ်ကဲ့ပါကျေးဇူးများကြီးတင်ပါတယ်ဦးချင်းမြင့်။နောက်တစ်ဆက်တည်းဖိတ်ခေါ်ပါမယ်။စင်ကာပူကဦးတင်စော်မြင့်ပါ။ဦးတင်စော်မြင့်လူရင်းတို့ချင်းဆွေးနွေးလို့ရပါခင်ဗျာ
။ဟောဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်ပြောချင်တာဒီ2008ဖွဲ့စည်းပုံကိုခြေခံဥရေနဲ့ပတ်သက်ပြီးတော့အမှန်တော့လုံးဝလုံးဝဟိုဒီတောက်ခံနေတာကဒါလုံးဝမဖြစ်ဖြစ်ပါဘူးနော်ကျွန်တော်တို့နိုင်ငံမှာဒီတမတော်ကတောင်းယူခဲ့တာအချိန်ကတော်လေးဟိုမပြောဘူးကြာနေပြီနော်အဲ့ဒီအတွက်ကြောင့်မို့ကျွန်တော်တို့နိုင်ငံသားအားလုံးကသက်ဆိုင်ရာနိုင်ငံတွေမှာဖက်ပြီးတော့အလုပ်လုပ်နေကြရတယ်ဒီတက်မို့လို့အခုချိန်မျိုးတမတော်ကခြေကဥတည်ပြင်းရင်းနဲ့ပတ်သက်ပြီးတော့လုံးဝဟိုမှဒီဘယ်လိုပြောမလဲဆိုတော့သူတို့ရဲ့အခန်းကလျှောက်ချဖို့လုံးဝလက်မခံတာကကျွန်တော်ကအဲ့ဒါလုံးဝဘယ်လိုပြောလဲဆိုတော့တော်ဘူးသူပေါ့ဗျာကျွန်တော်ကိုယ်တိုင်ကကျွန်တော်ပြည်ရဲ့စစ်သားပါကျွန်တော်ပြည်ရဲ့စစ်သားပါဒါမှမဟုတ်မဖြစ်တည်ဖို့ကျွန်တော်ထင်တယ်ကျွန်တော်တို့ပြည်သူလူထုကိုရွေးချယ်တင်မှအစိုးရလည်းယုံကြည်တည်တယ်ကျွန်တော်ကသူ့ဘဝသူတက်လာတာမဟုတ်ဘူးဒီအစိုးရကပေါ့နော်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တတ်မလို့ကျွန်တော်နားမလည်နိုင်ဘာကြောင့်မို့လို့တို့ရဲ့အခန်းကဏ္ဍရှော့ချမှာဟိုမလိုလားတာလဲလောကအထိမခံတာလဲအဲ့ဒါကိုကျွန်တော်ဘယ်လိုနားမလည်နိုင်မသက်မလို့ပေါ့ဟု
တ်ကဲ့ပါတင်လာ
တော့အဲ့ဒါပဲခင်ဗျာဟုတ်
ကျေးဇူးတင်ပါတယ်ဦးတင်စောမြင့်နောက်ဒုတစ်ဆက်တည်းဖိတ်ခေါ်ပါမယ်ကနေဒါကဦးညွန့်လှပါဦးညွန့်လားလုံရင်တို့ရှင်ဆွေးနွေးလို့ရပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာအခုလက်တလော့ပြုလုပ်နေတဲ့ပြည်တော်စုလွတ်တော်စီဝေးတွေပေါ်မှာအခြေခံပြီးတော့ပြောရရင်တိုက်ရဲသဘောထားကမူလပုံစံမပြည့်ခေါရိုးချိုးနေတဲ့ဆရာနာရှင်တီမြဲဟိုအခြေခံပြီးတော့အသက်သွင်းဖို့ကြိုးစားနေတယ်လို့မြင်ရပါတယ်နောက်ပြုမှုဆက်ဆံပြောဆိုမှုတွေကလည်းဂုံတိုက်ခါမဲလွန်းတာကိုတွေ့မြင်နေရပါတယ်ချင်းကြောင့်မှုတွေကိုလည်းတွေ့နေရပါတယ်။ဒါဟာကောင်းတဲ့လက္ခဏာမဟုတ်ပါဘူး။ဒါကြောင့်တက်ကိုပြောချင်တာကခမားတို့တိုင်းပြည်ပြည်သူလူထုကိုမျက်နှာမူပြီးတိုင်းပြည်အကျိုးကိုဆောင်ရွက်ချင်ကြတယ်ဆိုရင်နံပါတ်၄တိုင်းပြည်ကိုဘယ်လိုမှအကျိုးမပြုနိုင်တဲ့2008ဖွဲ့စည်းပုံမှာပါတဲ့နီးလမ်းမကျတဲ့ဒီမိုကရေစီစံနှုန်းနဲ့မကိုက်ညီတဲ့ဥပဒေတွေကိုပြင်ဆင်ဖျက်သိမ်းဖို့လက်ခံဖို့လိုပါတယ
်။
နံပါတ်၄အနေနဲ့တက်အနေနဲ့တက်ထဲမှာလွတ်တော်မှာတရားနိလမကြတဲ့ပါဝင်ပတ်သက်နေတဲ့2500000ကိုလည်းရုပ်သိမ်းဖို့လိုပါတယ်။န
ံပါတ
်3အနေနဲ့တာအနေနဲ့ကိုကိုကိုယုံကြည်ရဆိုရင်တော့နိလန်းတကြရွေးကောက်ပွဲကိုဝင်ပြီးပြည်သူဆန္ဒခိုင်ပြီးအမတ်နေရာတွေရအောင်ကြိုးစားကြပါဗျာ။ဟု
တ်ကဲ့။
အဲကြောင့်မို့ကျွန်တော်နောက်ဆုံးပြောချင်တာကဗိုလ်ချုပ်ဝန်ဆန်ပြောတဲ့မိန်ကောင်းရပြောရရင်စစ်သားမှစစ်သားဆိုတဲ့အယူအဆအတွေးကိုပြောင်းဖို့လိုတယ်။တိုင်းပြည်ကိုချစ်ကြတဲ့အထက်မှာစစ်သားမဟုတ်တဲ့ပြည်သူတွေလည်းတိုင်းပြည်ကိုချစ်ကြတဲ့လေးစားဖို့ချစ်ကြရဆိုတာကိုသိထားဖို့လိုတယ်လို့တမတော်ကြီးကိုပြောချင်ပါတယ
်။ဟုတ်ကဲ့ဦးညွန့်လားကျေးဇူးအများကြီးတင်ပါတယ်ဆိုတော့မဆုမွန်ရေကျွန်တော်တို့အီးမေးလ်ကနေပြီးပြီးတော့ဆွေးနွေးထားတဲ့မောင်ဒသနာအီးမေးလ်ကနေရှိပါတယ်ဆိုတော့အချို့လေးတင်နေပြောပြပါခင်ဗျာ
။ဟုတ်ကဲ့ပါရှင်သူရေးထားတာကတော့စစ်ကောင်းဆောင်တွေအနေနဲ့အမျိုးသားပြန်လည်ခြင်းကြားစီရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုအမှန်တကယ်လိုလားတယ်ပြည်တွင်းငြိမ်းချမ်းရေးကိုလိုလားတယ်ပြည်သူ့ဆန္ဒတွေကိုလေးစားတယ်နိုင်ငံတကာနဲ့ပြည်ထနာတွေကိုပူးပေါင်းဖြေရှင်းလိုတယ်ဆိုရင်လွှတ်တော်တွေတဲကပြည်သူ့ကိုယ်စားလှယ်မဟုတ်တဲ့တမတ်သားတွေအားလုံးကိုခေါ်ထုတ်သွားတင်တယ်လို့ယူဆမိပါတယ်ဒါမှလည်းတိုင်းပြည်တည်ငြိမ်ဖွံ့ဖြိုးမှုအတွက်စစ်ကောင်းဆောင်တွေဘက်ကရက်တီတင်တဲ့အကောင်းဆုံးလုပ်ရက်ပဲလို့ယူဆမိပါတယ်ခမားဆိုပြီးရေးထားပါတယ်ရှင်
ဟောင်းဒသနာအမေရိကန်ပြည်ထောင်စုကပြပထားရမှတ်ချက်ပါဆိုတော့ဒေါ်လာကျော်ဆိုခင်ဗျာပြီးခဲ့တဲ့ဆွနွေတဲ့ရက်တွေအတွင်းမှာပေါ့နော်တစ်ဖက်ကကိုယ်စားလှယ်တွေပေါ့ကျွန်တော်တို့ကဒီဆွနွေကန်းကအဓိကကတော့တက်မတော်ကိုယ်စားလှယ်တွေနဲ့ပတ်သက်ပြီးတော့အဓိက UDP ဆွနွေတဲ့ကန်းကန်းတာဖြစ်ပါတယ်ကျွန်တော်တို့ရှေ့ရင်းရင်ဆွနွေကတွေပါလဲ NL ပါတီဘက်ကတင်တဲ့ကိစ္စအောင်မြင်နိုင်မှာမလားဆိုတာတွေစသည်အားဖြင့်ကျွန်တော်တို့ဆွနွေခဲ့တာတွေရှိပါတယ်ဒီကနေ့ဆွနွေတဲ့ခေါင်းစဉ်ကတော့အဓိကတက်မတော်နေနဲ့ဘယ်လိုရက်တွေလှုပ်ဆောင်ပြောဆိုသင့်တယ်လဲဆိုတာပါဆိုတော့ပြီးခဲ့တဲ့ရက်ပိုင်းဆွနွေမှုတွေမှာဒီတက်မတော်ဘက်ကကိုယ်စားလှယ်တချို့ပေါ့လေကိုယ်စားလှယ်အကုန်လုံးမဟုတ်ပါဘူးတချို့ရဲ့ဆွေးနွေးမှုတွေကပြင်းထန်တယ်ပေါ့တင်းပါတယ်ပေါ့ဒါပေမဲ့တမ်းမတော်သားကိုယ်စားလှယ်တိုင်းတော့မဟုတ်ဘူးလို့ကျွန်တော်သတိထားမိပါတယ်တော်တော်လောက်ကျော်ဆော်ရောဘယ်လိုမြင်ပြပါလဲ
ဟုတ်ပါတယ် ခုဒီလိုကျမတို့ဗမာပြည်သူတွေတိုက်နေတာဆက်အာဏာရှင်စနစ်ကိုပဲတိုက်နေတာပါတမတော်ကြီးတရားလုံးကိုတိုက်နေတာမဟုတ်ပါဘူးဗမာပြည်သူတွေကတမတော်ဟာတမတော်နေရာမှာနေပြီးတော့တမတော်လုပ်ငန်းကိုလုပ်ရင်ချစ်ကြမှာပါเนาะတောက်လျှောက်လဲဗမာပြည်သူတွေဟာဒီတမတော်နဲ့ပတ်သက်လို့ဟိုကူညီစရာရှိကူညီထောက်ခံစရာရှိထောက်ခံလုပ်ခဲ့ကြတာလေသမိုင်းပါရကတွေရှိပါတယ်မကြိုက်တာကစစ်အာဏာရှင်စနစ်ကိုမကြိုက်တာပါအစအစအရာရာနိုင်ငံရေးအရာနော်စီရေးအရာအဲပြောရမယ်နိုင်ငံရေးအရာစီးပွားရေးအရာအထက်စီးယူထားတဲ့အခွင့်ထူးကလုံနေတဲ့ကိစ္စတွေကိုသာမကြိုက်တာတကယ်လို့သာတမတော်ကသူ့နေရာနဲ့သူသူ့ရဲ့ဟလာကာကွယ်ရေးပဲဘာပဲလုပ်သွားပြန်ဆိုလို့ရှိရင်ပြည်သူလူထုကထောက်ခံမှာပါအဲ့တော့ကျမတို့ဗမာပြည်သူတွေအားလုံးကတိုက်နေတာစနစ်ကိုပဲတိုက်နေတာဖြစ်တယ်ဘယ်ပုဂ္ဂိုလ်မှမတိုက်ပါ
ဘူးဟုတ်ကဲ့
ဒီစစ်အာဏာရှင်စနစ်ဟာဗမာပြည်ဒီလုံးမှာရှိတဲ့အခုဒုက္ခအားလုံးကိုသယ်လာတာစစ်အာဏာရှင်စနစ်ကသယ်လာတာဖြစ်တယ်ပြည်သူတွေမဟုတ်တမတော်ကိုပါဒုက္ခပေးနေတာဖြစ်တယ်
ဟုတ်ကဲ့
အဲ့တော့စစ်အာဏာရှင်စနစ်ကြောင့်ခင်ဗျာတစ်သက်လုံးချမ်းသာသွားတဲ့လူစားမရှိဘူးပဲတကယ်ထိပ်သီးစစ်အာဏာရှင်ကြီးတွေတောင်ဘလူးစားသိမ်းသွားလိမ့်ကြည့်ပေါ့ဟု
တ်ကဲ့
အောက်ချီရဲဘော်တွေစားစွန့်ပြီးမစားရတဲ့လူတွေအများကြီးအဲ့တော့တက်မတော်တဲမှာလေနော်ဒီလိုဟွန်းင်းပြုတ်နေတာတွေနော်မတရားအခွင့်ထူးခံပြီးလုပ်နေတာတွေမကြိုက်တာရှိမှာပါဟိုတနေ့ကထိုင်းမှာဖြစ်တဲ့အဖြစ်မျိုးပဲကြည့်ပေါ့နော်ဒါမျိုးကဗမာပြည်မှာဖြစ်မလာဘူးလို့လည်းမပြောန
ိုင်ဟုတ်ပါတယ
်အဲ့တော့ကျမတို့နိုင်ငံကြီးဒီဟိုရည်ွယ်ချက်ကဒီစစ်အာဏာရှင်စနစ်မကြိုက်တဲ့လူတွေတက်မတော်တဲမှာလည်းရှိနိုင်ပါတယ်အဲ့ဒါတွေကိုပါဖဲ့ပြီးစီယုံပြီးတပ်ပေါင်းစုတူပြုလုပ်ပြီးဒီစစ်အာဏာရှင်စနစ်ကိုကာကွယ်ထားတဲ့ဒီ2008ဖွဲ့စည်းပုံကိုပြင်ဖို့ကြိုးစားရမယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျောင်းရွတ်တော်ကျောင်းရွတ်တော်ကလွတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်တော့လွတ်တော်ကိုယ်စားလှယ်ဘွားရုံးကလည်းပဲပြောပြပြစီနည်းနည်းများဆိုလို့တက်ကိုယ်စားလှယ်နဲ့ထိတွေ့ပြောဆိုတာတွေရှိခဲ့မယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ကျွန်တော်တခုမရှင်းမှာမရှင်းတာနားမလဲတာပေါ့နော်ဒီတက်ကိုယ်စားလှယ်တွေဒီဥမာပြီးခဲ့တဲ့ဆွေးနွေးတဲ့ဆိုရင်ချက်ချင်းပဲသူက impromptu ပေါ့စီဝေကန်းထဲမှာလည်းချက်ချင်းတုံ့ပြန်ပြီးလို့ဆွေးနွေးတာတွေရှိပါတယ်ဆိုတော့တက်ကိုယ်စားလှယ်တွေမှာအားလုံးတပြေးညီပေါ့နော်ဟိုရက်တီပြောဆိုလုပ်ကြရမယ်ဟိုမူပေါင်းလူမျိုးချပေးထားတာရှိတယ်လို့ဆရာဦးတွန်းပြောလို့ရတာ
အဲ့ဒီလိုတော့မရှိဘူးဗျဒီလိုဟိုကျွန်တော်တို့ပထမအကြိမ်လွတ်တော်ကာလမှာသတိထားမိတာကပထမပိုင်းမှာတော့လုံးဝသူတို့ရှင်းလို့တာမရှိဘူးပေါ့နော်နောက်ပိုင်းနည်းနည်းလွတ်တော်ထဲမှာဒီရှင်းလို့တာတွေဥရိုးရိုးဥပဒေတွေပြည်ပြထားတဲ့အခါမှာကျွန်တော်တို့ရှင်းလို့ကွန့်နေပြင်ဆင်ချက်အဆိုပြင်ကွန့်နေအဲ့လိုရှိတယ်အဲ့လိုရှိတဲ့အခါမှာအချို့တတ်တဲ့ဓာတ်ရိုက်ပတ်သက်တဲ့ကျွန်တော်ပညာရေးဆိုင်ရာဥပဒေတို့ဟိုရက်ကြီးအုပ်ချုပ်ရေးဥပဒေတို့အဲ့အမျိုးလေးတွေတင်တဲ့အခါမှာအဲသူတို့တက်မော်တာအရာရှိတချို့ကအကိုကြတချို့ကလွတ်လွတ်လပ်လပ်ပြင်ဆင်ချက်ပြင်လာမျိုးတွေရှိတယ
်ဟုတ်ကဲ့
ဆိုတော့အဲ့လိုပြင်လာတဲ့ဟာကအဲတက်ဆိုင်ရာဒီတောင်ကြီးအဖွဲ့အစည်းကအထူးသဖြင့်တော့ဟိုကာကွယ်ရေးဒီလေးဝင်ကြီးတို့ဘာတို့ကတင်တဲ့ဥပဒေကြံဖြစ်နေတဲ့အခါမှာအဲ့မှာနည်းနည်း against ဖြစ်တာပေါ့ဒ
ီ
ဟိုကြီးပြင်လိုက်တဲ့ဟာကို against ဖြစ်တဲ့အခါကျတော့အဲ now ပိုင်းမှာအဲ့ဒီလိုဟိုဒီရှင်မျိုးကိုပြင်ဆင်ဖို့ပြင်ဆင်ရဲ့အဆိုအဆိုပြုတာတွေဒီလိုခွင့်မပြုတော့ဘူးလို့ကျွန်တော်သတိထားမိတယ
်အ
တန်တိတ်သွားတာပေါ့
ဟုတ်ကဲ့
ဆိုတော့အခုလိုဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စမျိုးကြတဲ့အခါကျတော့သူတို့တွေကအားလုံးဒီရင်ထဲမှာခံစားချက်ကအာတူတယ်တူကြတယ်တူကြတော့ဒီအပေါ်မှာကြတဲ့အခါကျတော့သူတို့တက်တာထင်းထုတ်ထားပုံမရဘူးดาวတော့လွတ်လွတ်လပ်သူတို့စိတ်ထဲမှာရှိတဲ့အတိုင်းခံစားချက်အတိုင
်း
ဒီပောက်ကွဲတာမျိုးဒါမှမဟုတ်ဖပြောတာမျိုး
ဟို
အတူထားလို့ရတယ်ပြောချင်တာစိတ်ချတယ်ပေါ့ဒါမျိုးစိတ်ချမှာတော့ပြောကြသူမျိုးကြပေါ့နော
်ဟုတ်ကဲ
့အဲ့ဒါလို့ကျွန်တော်ခံစားမိပါတယ်
ဟုတ်ကဲ့ခင်ဗျတိုင်းဆွေးနွေးမယ်တော့တော်ရရှင်နေဖိတ်ခေါ်ပါမယ်တယောက်ကအမေရိကန်ပြည်ထောင်စု Texas ပြည်နယ်မှာနေတဲ့ကိုမင်းဝေပါကိုမင်းဝေလူရေးတို့ရှင်ဆွေးနွေးလို့ရပါခင်ဗ
ျဟုတ်ကဲ့ပါခင်ဗျကျွန်တော်ပြောရကြားရတာခင်ဗျ
ကြားပါတယ
်ဆောင်းရှိခုပုစီဘုံကိုကာကွယ်ရဲဆိုရင်ဘေးပုံမတွေကိုမပင်နဲ့ဘေးဟာတွေကိုမပင်နဲ့လို့စစ်တပ်ကအနေနဲ့ပြောနေတယ်။အဲ့ဒါတွေကိုကျွန်တော်တို့ကကန့်တတ်လိုက်မယ်ဆိုလို့ရှိရင်တောင်းအစိမ်းကြီးတစ်ခုလုံးဖြစ်သွားမယ်။အဲ့တော့အဲ့ဒီအစိမ်းကြီးကိုကျွန်တော်တို့ဖြောက်ရင်လည်းမကြိုက်ဘူး။မဖြောက်ရင်လည်းမကြိုက်ဘူး။ဟိုဟာပြောရင်လည်းမကြိုက်ဘူး။ဒီဟာပြောရင်လည်းမကြိုက်ဘူးဆိုလို့ရှိရင်ကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်အာဏာပြုဖို့အတွက်ဒီလွတ်တော်သေးကိုရောက်တဲ့လူကြီးကလူတွေကိုဘာလုပ်မှာလဲအဲ့တော့ဒီမိုကရေစီကိုသွားမယ်ဆိုလို့ရှိရင်အဲ့ဒီလွတ်တော်သေးကလူကြီးတွေပြောတဲ့စကားကိုနားထောင်စေချင်တယ်အလုပ်လုပ်စေချင်တယ်
ဟုတ်ကဲ့ ကျေးဇူးတင်ပါတယ်ကိုမျိုးဝေနောက်တစ်ယောက်ဆက်တဲ့ဖိတ်ခေါ်ပါမယ်ရခိုင်ပြည်နယ်တန်တွဲမြို့မှာရှိနေတဲ့ဦးစိုးဝေပါဦးစိုးဝေလိုရင်းတို့ရှင်ဆွေးနွေးလို့ရပါခင်ဗ
ျဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အခုပြည်နယ်ဆွေးနွေးသွားတာလည်းကဒေါက်တာဖာကျော်စောပြောထားတဲ့အချက်အလက်တွေကိုကျွန်တော်အပြည့်အဝသဘောတူပါတယ်အဲ့ဒါပြီးတော့ဟိုဒီဘောဆက်တော့ကိုယ်တည်းအဟောင်းပြောထားတာတကယ်ပါတော့ကျွန်တော်သဘောမကျတာအချက်ကလေးကိုကျွန်တော်ဆွေးနွေးပါမယ်ဥမာတက်မတော်ဒါဆက်တော်ကိုယ်စားလှယ်တွေကသူတို့စိတ်ခံစားမှုနဲ့အစ်တော်တွေမှာကောက်ကွက်ပြောဆိုနေကြတယ်ပေါ့ဆိုတာကိုတော့ကျွန်တော်လက်မခံပါဘူးသူတို့တက်မတော်ဒါဆက်တော်ကိုယ်စားလှယ်တွေကစိတ်ခံစားမှုနဲ့သူတို့ကောက်ကွက်ပြောဆိုနေတာမဟုတ်ပါဘူးအမိတ်နဲ့သူတို့ပြောဆိုနေတာပါတက်ဆိုတာကဘယ်နိုင်ငံမြစ်တီနိုင်ငံမှာမဆိုပေါ့နော်တက်ဆိုတာအမိတ်နဲ့တွားရတယ်ဘာကြောင့်လဲဆိုလို့ရှိရင်လူတက်တဲ့နေကြီးကိုအင်ဒီရဲ့လူအချင်းအရာပေးရတဲ့အခါမှာအမိတ်နာခံတတ်လို့လို့တယ်တို့တော့ဒီမိုကရေစီဆိုတာကဒီခေတ်ကျွန်တော်တို့မြန်မာနိုင်ငံမှာတွားနေတဲ့ဒီမိုကရေစီဆိုတာကဘူဝါဒဘူဝါဒဆိုများပြတဲ့အတွေ့အမြင်တွေကိုအင်ဒီအရေးရှိတဲ့ကိုဝိုင်းဝန်းဆွေးနွေးပြီးအဖြေရှာပြီးတော့မှအကောင်းဆုံးကိုမှကျွန်တော်တို့ကဒါကိုဟိုရှေ့ရှုပြီးတန်းကြီးတွေရှေ့ရှုပြီးတွားကြတာပါဟု
တ်ကဲ
့ဟိုတက်မှကြတော့ဒီဘူဝါဒကိုလက်မခံပါဘူးအမိတ်နဲ့တွားတာဖြစ်တယ
်။ဥ
ပမာဗျာကျွန်တော်တို့ငငယ်တော့ဖတ်ဖြူတဲ့စာအုပ်တွေမှာပြောမယ်ဆိုရင်အမေရိကန်စစ်ပြန်တယောက်ဒုတိယကမ္ဘာစစ်မှာအမေရိကန်စစ်ပြန်တယောက်ကိုစိတ်ပညာရှင်တွေတုတ္တနာလုပ်ချင်လို့အဖိုးကြီးကကျေဥ်ချင်းနှချင်းဝယ်ပြီးအိတ်အကြမ်းမှာဆက်ခရာတွတ်လိုက်တဲ့အမှာကျေဥ်ချင်းနှချင်းကိုဆွတ်ချပြီးတတိဆွေးပြီးသားဖြစ်နေတယ်တဲ့။ဒါကြောင့်မို့လို့တက်မလို့သားတွေဒီအမိတ်နဲ့ခက်တဲ့တက်မလို့ဖြစ်ဖို့လိုတယ်။ဒါကြောင့်မို့လို့တက်မလို့သားတွေဆက်ဆက်ချင်းအနာတင်ခဲ့တဲ့ဘုရုမှုကြီးစောမုံပြောခဲ့တယ်လို့စစ်တမ်းမရဘူးပြန်မှုအချိန်ရောက်ပြီလို့ကျွန်တော်ပြောချင်ပါတယ်ဟုတ်ကဲ့ဟုတ်ကဲ့
ကျေးဇူးတင်ပါတယ်ဦးစိုးဝေနောက်တစ်ယောက်က
ဟုတ်ကဲ့
ရန်ကုန်မြို့ကဆလိုင်းဘွေကုန်းမှာဆလိုင်းဘွေကုန်းဆွေးနွေးလို့ရပါပြီလူဝင်တူရှင
်ဟုတ်ကဲ့ဟိုကကျွန်တော်တို့ကတက်တော့ပြောတဲ့ဥစ္စာကတော့တရရဲ့သဘောထားလားသူတို့ရဲ့သဘောထားလားဆိုလို့ကြတော့တို့မပြီးတော့ပြောရခက်တယ်ဆိုတော့ကျွန်တော်ပြောချင်တဲ့ဥစ္စာကတော့ဒီကလေးကတက်သဘောထားဖြစ်နေဆိုရင်တော့ကျွန်တော်တို့အခုကျွန်တော်တို့ဥချောင်းကကုမိပြီးရှိသေးတယ်ဆိုတဲ့ဥစ္စာကတော့ကျွန်တော်အတွေ့တော့တော်ခံစားခဲ့တယ်။ကုမိဆိုတော့ကျွန်တော်တို့တော်ရှိပြသွားပြီ။အဲ့တော့တို့ဒီ principle မပြေရမထင်ရတဲ့ဥစ္စာကုမိပြီးရှိသေးတယ်ဆိုရင်ကျွန်တော်တို့ကမလုပ်ရတော့မှလည်းကျွန်တော်တို့ကုမိကိုကျွန်တော်တို့ဒီလူဖြစ်နေလူခိုင်းပြီးတင်းပေးပါဆိုလို့မတင်ထွင်လို့ဆိုရင်တော့ကျွန်တော်တို့ကဘယ်လိုလာပြင်ရမှာလဲလူဖြစ်နေလားပြင်ရမှာလား
ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့မတင်သေးချင်ဘူးဆိုရင်တော့ကျွန်တော်တို့ဘာလို့ရမလဲဆိုတော့တက်ဖို့မင်းချင်ပါတယ်လို
့ဟုတ်ကဲ့ပါဆလိုင်းကျေးဇူးတင်ပါတယ်နောက်တစ်ယောက်ကထိုင်းနိုင်ငံကကိုတီးလဲမှုပါကိုတီးလဲမှုလူရင်းတို့ရှင်ဆွေးနွေးပါခင်ဗျကိုတီးလဲမှုရှိပါလ
ားတို့ကဖတ်စစ်စင်ငါမှုတို့အသက်နဲ့လေးပါကွာမျိုးတို့ပြောလာကြီးတာဖြစ်နေပါတယ်ခင်ဗျအဲ့ဒါကြောင့်မို့ကျွန်တော်တိုင်းသားအခွင့်အစီတိုင်းသားခေါင်းဆောင်တွေကဘယ်လိုသဘောထားရှိတယ်လဲဆိုတော့သူအနေနဲ့အတေချာစဉ်းစားဖို့တော့ဖေဖေဆိုတော့သူတို့အနာဝင်ကြီးဖြစ်ပါတဲ့အတွက်သူတို့အနေနဲ့အချင်းရဲ့တိုင်းတွေတော့ခုခုအများဆုံးလုပ်ဖို့လိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ကိုတိလက်မှုကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့ချိန်နေနေရှိပါတယ်ကိုလမောင်နောက်တစ်ယောက်ထပ်ပြီးတော့တခါလေးတင်လိုက်ပါမယ်ကိုလမောင်ဆွနေပ
ါဟောဒီလိုပါဗျာဟောဟိုအခုပြောသွားတာတွေကဒီတန်းနဲ့ပတ်သက်ပြီးတော့ပြောသွားတာဆိုတော့အမှန်ပါပဲကောင်းပါတယ်ကျွန်တော်အနေနဲ့ကတော့သူတို့ရှင်းရှင်းပြောရရင်ဥယျာဉ်ထွန်းတခါရေးဘူးပါတယ်ဟလားတမတော့အခန်းကဏ္ဍဟောအခန်းခုနဲ့ဒီ၃နှစ်ကြောင်းလည်းရေးဘူးပါတယ်ဒါတော့အရှင်မပြောတော့ပါဘူးဟောအခုပြောချင်တာကတော့ဒီ1790ပေါ့နော်1790ကစပြီးတော့1790ရဲ့အပိုက်လေးမှာငောင်လာမဲ့ဥဆောင်မှုခန်းကဏ္ဍမှာတမတော့ပါရမယ်ဆိုပြီးတော့လှုပ်လာတာအခုပါလာတာပေါ့ဗျာအဲ့တော့ဦးတတ်ထဲကလည်းတက်မှာလည်းဟိုပြဿနာကျွန်တော်ပြီးခဲ့တဲ့ကလည်းပြောပါတယ်အဲကာချုပ်ကဟိုအစ်စ်ခန့်ထားဖို့ကာချုပ်ကမရှိဘူးဆိုတာအရေးချင်းမပြည့်ဘူးလို့သူကပြောတဲ့အခါမှာဟာဆိုတော့တကယ်တော့အရေးချင်းမပြည့်ဘူးကမဟုတ်ပြဟိုသူတို့ယုံကြည်မှုမရှိတာအခုလောတဲ့ထိုင်နေတဲ့20ရာခိုင်25ရာခိုင်နှုန်းဦးမယ်တက်ထဲမှာယုံကြည်မှုမရှိဘူးဆိုတာကိုကျွန်တော်တို့ကသတင်းရထားပြီးဒါတော့လည်းသူဟိုလူတွေခဏခဏချိန်နေရတယ်ကျွန်တော်စိတ်ကူးရတာမဟုတ်ပါဘူ
း
တကယ်တကယ်ခုနှစ်ဖြစ်လာရင်တက်ကနေပြီးတော့အဲ့လိုကွဲထွက်လာမဲ့လူတွေရှိနေပါတယ်ဒါကြောင့်လည်းတခြားခြားသောတက်ကဟိုဟိုနင်းပေါ့ဟိုနင်းအရာရှိရာခိုင်ချက်တာတာကျွန်တော်ပြောရင်ကိုယ်ကပြော88မျိုးသက်တည်းသက်သားတွေပေါ့ဗျာအခုဆိုဗမူကြီးဗိုလ်ချုပ်ဗမူချုပ်တွေဖြစ်နေကြပြီသူတို့တွေကပါလာမယ်လို့ကျွန်တော်ယုံကြည်ပါတယ်လို့ပဲပြောချင်ပါတ
ယ်ဟုတ်ကဲ့ကိုလာမောင်ကျေးဇူးတင်ပါတယ်ဆိုတော့နန်းလောင်ရေဦးကျော်စံအောင်ပို့တဲ့မှတ်ချက်လေးပြောပြပါဦ
းဟုတ်ကဲ့ပါရှင် ပြည်ထောင်စုလွှတ်တော်ထဲမှာတဲ့2008ဥပဒေကိုပြုပြင်ဖို့ဆွေးနွေးနေကြတာမှာတပ်မတော်တာကိုယ်စားလှယ်တွေကတသွေးတတန်တမိတ်နဲ့တပ်မတော်သားတွေတပ်မတော်ထောက်ခံသူတွေကစီလုံးညင်ညွတ်ကြောင်ပြသပြီးတော့လွှတ်တော်ထဲမှာဟစ်အော်မာမာနာပါအထီးမခံကန့်ကွက်နေကြတာကြားတော့အင်မတန်မှအယုတ်ဆိုအကြီးတန်လာပါတယ်တဲ့တမိုင်းမှတ်တမ်းဆိုအချိန်ချင်းဝင်လာပြီးတော့ကဘာကတရားစွဲဆိုသည့်အထီးဖြစ်လာလူတစုကြောင့်ပြည်ထောင်စုတိုင်းရင်းသားစုပေါင်းနေထိုင်ရာမြန်မာနိုင်ငံတစ်ခုလုံးထိခိုက်လာပြီးတော့မျက်နှာငယ်လာရပါတယ်တဲ့မြန်မာနိုင်ငံလည်းဒီလိုမျိုးလူတစုတည်းသာပိုင်ဆိုင်တဲ့နိုင်ငံဖြစ်နေပါသလားတဲ့သူတို့ရဲ့အဖို့အဖွားတွေဆရာသမားတွေကပဲအမွေပေးထားခဲ့တာများထင်နေသလားဆိုပြီးတော့ရေးထားပါတယ်ရှင
်ဒေါက်တာလာကျော်စောခင်ဗျာကျွန်တော်တို့ဒေါက်တာလာကျော်စောနဲ့ဆရာဦးရထွန်းနဲ့တမနစ်တမနစ်ခွဲလောက်ကျွန်တော်တို့အချိန်ကျန်ပါတယ်နှစ်ယောက်ကျွန်တော်မေကွန်းနောက်ဆုံးမေကွန်းမေးပါရစေအခုလက်ရှိအချိန်ဟာတမတော်အနေနဲ့လူလူကနေပြီးတော့သူရဲကောင်းတွေဂျေဇူးရှင်တွေဖြစ်ဂျေဇူးတင်ခွင့်ရဖို့အခွင့်လန်းလို့ပြောရင်မှားမလားခင်ဗျာ
အဲ့မှန်ပါတယ်ဒီအချိန်ကသူတို့အခွင့်ကောင်းအနေနဲ့ယူနိုင်မှန်ပါတယ်ဒီနေရာမှာကျွန်မတတ်မတော်စိတ်ကောင်းစေနာကောင်းနဲ့ထောက်ပြကြတာတခုရှိပါတယ်အဲ့တော့ဗမာပြည်သူတွေကတတ်မတော်ကိုကြားလာပြီးနိုင်ငံရေးစင်မြင်ကအခွင့်ရရင်ရတယ်လို့ဖယ်ထုတ်နေတာ1969နှစ်ရွေးကောက်ပွဲဦးကြီးစစ်တပ်ကထောက်ခံတယ်ဆိုတဲ့ဒီမျိုးကိုဖယ်ချပလိုက်တာပဲ
နော
်1990ကြီးအဲ့မှာလဲတဆညာသွားတာပဲအဲ့တော့88မှာလဲသူအဲဘယ်လိုခေါ်မလဲအဲ1900ဟုတ်ကဲ1988မှာမဆလာသွားတယ်နော
်
1990မှာတဆညာသွားတယ်အဲ2015မှာကျန်ခိုင်ဖွံ့ဖြိုးရေးသွားတယ
်
အခုလဲခင်ဗျာ NLD နိုင်မနိုင်တော့ကျွန်မမပြောနိုင်ဘူးပေချာတာကတော့အဲ့စစ်တပ်နဲ့ပတ်သက်ရပတ်သက်ကြောင်းဒီလိုတော့ကြည့်လူလူကဘရောမှာမဲပေးပါမှာ
ဟုတ်ကဲ့
ဒါကိုသင်္ကန်းစာယူပါဗမာတမတော်နေနေကြည့်လူလူကတမတော်ဟာတမတော်နေရာမှာနေရင်သူတို့ခေါင်းမော့တင်ထားမှာပ
ါ
သို့တော့အဲ့လိုမနေဘဲနဲ့ဟလာနိုင်ငံရေးမှာစီးပွားရေးမှာနေရာတကာမှာအခွင့်အထူးတွေဝင်ယူခြင်းလို့တော့မရပါဘူးအထူးသဖြင့်ဒီခက်ကအစအစအရာရာပွင့်လင်းလာပြီးတော့ဘာမဆိုမြင်နိုင်တွေ့နိုင်တဲ့ကာလဟလာဟိုတုန်းကခင်ဗျာဦးသိန်းစိန်ခက်ကဝင်ကြီးဟောင်းတပါပြောဘူးလားဒီမှာကြားဘူးတယ်ကျုပ်ကနေလှည့်ပြီးပါရိုက်လာတဲ့ကောင်းတယ်အခုဆဲယုံလေးနဲ့အော်ယုံလေးနဲ့တနိုင်ငံလုံးပုတ်ပွဲရိုက်သွားပြီသူတို့ဒီလိုလုံးလို့မရတော့
ဟုတ်ကဲ့တော်ပါဘူးအဲ့တော
့သင်္ကန်းစာယူပြီးတော့အဲနောက်ဆုတ်တာဆုတ်ရင်သူတို့အတွက်အကောင်းဆုံးအခြေအနေလို့ကျွန်မထင်ပါ
တယ်ဟုတ်ကဲ့ဆရာဦးရထွန်းမိနစ်ဝက်လောက်နောက်ဆုတ်အချက်လေးပြောပါခင်ဗျာ
အော်ဟုတ်ကဲ့ခင်ဗျာဒီခြေနေကတော့တမတော်အနေနဲ့ဒီအင်းနေမှာမှာပြတော့ကြောင်ကြောင်နဲ့ကျွန်တော်တို့ကိုင်းပြည်ပေါ်စေနာထားတယ်ဆိုတဲ့အကြောင်းကိုပြသမယ်ဆိုလို့ရှိရင်တကယ်အခွင့်ကောင်းပါပဲလို့အဲဒီလိုသူတို့အနေနဲ့ပေါ်ပြချက်ကတိတ်ပြီးတော့ဒီသံသရွယ်တွေပေါ့နော်သံသရွယ်တွေဖိတ်ခံကြတဲ့သူမထိနိုင်ဘူးဆိုလို့ရှိရင်တော့ဒီပေါ်ပြချက်တွေကဒီလိုလိုဆက်မှာဒီလိုလိုရဲ
့အ
မြင်မှာပို့ဆိုးသွားနိုင်တာပေါ့
ဟုတ်ကဲ့ပါဆရာဦးရထွန်းပင်နေဆွေးနွေးပြီးတဲ့ဒေါက်တာလောကျော်စောဆရာဦးရထွန်းဒါရိုက်ပါဝင်ဆွေးနွေးသူနားဆင်သူတို့တော်ရှင်အောင်အထူးပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြတော့ပေါ့ခင်ဗျာ
စီစဉ်တင်ဆက်သူကိုကျော်ကျော်သိန်းနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒဲလီလိုက်ဆွေးနွေးကံကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုစီစဉ်နေအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်နန်းလောင်တလဲပြောပြပေးပါရှင်ကိုရိုနာဗိုင်းရပ်စ်ဟာတောက်ကြနေမှာတော့နောက်ထပ်ခုနှစ်နိုင်ငံကိုထပ်ပြီးတော့ကူးစက်လာတဲ့အတွက်ယောဂါကူးစက်ပြန်ပေါင်းမှုအန္တရာယ်ကိုအထူးဆိုးရွားတဲ့အမြင့်ဆုံးအဆင့်ဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ CWO ရှိုကသတ်မှတ်လိုက်ပါတယ်။မက္ကဆီကို၊နိုင်ဂျီးရီးယား၊နယူးဇီလန်၊လစ်တူဝေးနီးယား၊ဘီလာရုစ်၊အဇာဘိုင်ဂျန်နဲ့အိုက်စ်လန်တို့မှာကိုရိုနာလူနာသစ်တွေ့ရှိကြောင်းတောက်ကြနေမှာသတင်းထုတ်ပြန်ခဲ့တဲ့အတွက်အခုဆိုရင်ယောဂါကူးစက်ပြန့်နှံ့တဲ့နိုင်ငံပေါင်း60နီးပါးရှိသွားပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့တာလီဘန်တပုံအဖွဲ့ကြားသမိုင်းဝင်ငြိမ်းချမ်းရေးသဘောတူစာချုပ်တရက်ကိုကာတာနိုင်ငံဒိုဟာမြို့မှာဒီကနေ့လက်မှတ်ရေးထိုးလိုက်ပါပြီ။အခုလိုအမေရိကန်နဲ့တာလီဘန်တို့ကြားငြိမ်းချမ်းရေးလက်မှတ်ရေးထိုးလိုက်တဲ့အတွက်18နှစ်ကြာအာဖဂန်စစ်ပွဲအဆုံးသတ်စေမှဖြစ်ပြီးတော့အမေရိကန်တပ်ဖွဲ့တွေကိုလည်းအာဖဂန်ကနေတပြေးပြေးပြန်ရုပ်သိမ်းနိုင်မှဖြစ်ပါတယ်။အမေရိကန်အနေနဲ့လာမယ့်3လကနေလေးလအတွင်းတပ်ဖွဲ့ဝင်အားကို13,000ကနေ8,600အထိရှော့ချသွားမှဖြစ်ပြီးတော့ကျန်တဲ့တပ်ဖွဲ့ဝင်အလုံးကိုတော့14လအတွင်းမှာပြန်ရုပ်သိမ်းမှာပါ။အမေရိကန်တပ်တွေအာဖဂန်ကနေလုံးဝရုပ်သိမ်းဖို့ကိစ္စကတော့တာလီဘန်တွေအနေနဲ့အကြမ်းဖက်ဝါဒမဖြစ်အောင်ဘလောက်ထိကာကွယ်သွားမလဲဆိုတဲ့အပေါ်မှာမူတည်တယ်လို့လည်းအမေရိကန်ကပြောပါတယ်။မလေးရှားဝန်ကြီးချုပ်တစ်အဖြစ်ပြည်ထရေးဝန်ကြီးဟောင်းမူဟီဒင်ညာဆင်ကိုမလေးရှားပြည်ကတိကနေရွေးချယ်ခန္ဓာလိုက်ပါတယ်။ဘာဆူဒါပါတီဥက္ကဋ္ဌလည်းဖြစ်တဲ့မူဟီဒင်ကိုလွတ်တော်အမအများစုကထောက်ခံနိုင်ရည်ရှိတယ်လို့လည်းပြည်ကပြောဆိုခဲ့တာပါ။ဝန်ကြီးချုပ်ဟောင်းမဟာတရားကသူရထူဆက်ကမဲ့တဲ့အဖြစ်အန်ဝါအိဗရာဟင်ကိုရထားခဲ့ရကအနာအိဗရာဟင်ကိုအနာလွဲမပေးအောင်အစိုးရတစ်ဖွဲ့ဖို့ဝန်ကြီးချုပ်မဟာတရားနဲ့အတိုက်ခံမူညချုပ်မဟာတရားရဲ့ပါတီနဲ့အထိုက်ခံအဖွဲ့တွေကတချို့ကြဆွေးနွေးမှုတွေနောက်ပိုင်းဝန်ကြီးချုပ်ရာထူးကနှုတ်ထွက်ခဲ့တာလည်းဖြစ်ပါတယ် သတင်းချင်းချုပ်ကိုနန်းလောင်ကပြပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Dexter Wirewet ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.